Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ28ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51 နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလမီတာ190kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းတော်တာရှင်တွေနာဆင်ရမယ့်ထိတိုင်းရောင်သတင်းတွေမှာတော့ American ပြည်အောင်စု California ပြည်နယ် Poway မြို့ဂျူဖျားရှိခိုးကျောင်းမှာမနေ့စနေနေ့ကတနက်သမားတဦးဝင်ရောက်ပစ်ခတ်တာကြောင့်တယောက်သေဆုံးပြီးတော့၃ယောက်ထဲမှနေဒဏ်ရာရခဲ့ပါတယ်။လီဗျားနိုင်ငံမှာလီဗျားအစိုးရတပ်ဖွဲ့တွေနဲ့ဗိုလ်ချုပ်ဂျီခါလီဖာဟက်ဖတာဦးဆောင်တဲ့လီဗျားအမျိုးသားတပ်ဖွဲ့ LNA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညွေ။
ကောင်းပါပြီရှင်။အခုလိုနိုင်ငံတကာသတင်းတွေဒေသသတင်းတွေနှาศင်ပြီးတဲ့အချိန်မှာတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေနှစ်တကူကာလအတွင်းထိုင်းအစိုးရကအခမဲ့ဗီဇာနဲ့အိမ်ပြန်ခွင့်ပေးထားတဲ့25ရက်ကာလကုန်ဆုံးခံနေပြီဆိုတဲ့အကြောင်းနဲ့တခါမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့
ကျွန်တော်တို့မျှော်လင့်ခဲ့တာကဒီအခြေခံဥပဒေနဲ့ပတ်သက်လို့အပြောင်းအလဲကိစ္စရှိမယ်။နောက်တစ်ခုကတရားဥပဒေစိုးမိုးရေးကိစ္စတွေရှိမယ်။
လူပေါင်းသစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဖြစ်ပါတယ်ရှင်လက်ရှိအာဏာရပါတီ NLD ရဲ့3နှစ်တာတက်တန်းကာလအတွင်းတိုးတက်မှုဆုပ်ယက်မှုအားနည်းချက်အားသာချက်တွေအကြောင်းဆွေးနွေးထားတာကိုနားဆင်ကြရမှာပါဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်နိုင်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်
American ပြည်ထောင်စု California ပြည်နယ် Poway မြို့ဂျူဖျားရှိခိုးကျောင်းမှာမနေ့စနေနေ့ကတနက်သမားတဦးဝင်ရောက်ပစ်ခတ်တာကြောင့်တယောက်သေဆုံးပြီး၃ယောက်ထဲမှနေဒဏ်ရာရခဲ့ပါတယ်။တနက်သမားကဖျားကျောင်းထဲကိုဒေသစံတော်ချိန်မနေ့၁၇နာရီခွဲလောက်မှာဝင်လာပြီးတိုက်ပွဲ၃ AR မောင်းပြန်တဲ့နယ်ပစ်ခတ်ခဲ့ကြောင်းဆန်ဒီယေဂိုခရိုင်ရဲအရာရှိ Bill Go ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထွက်ပြေးသွားတဲ့တနက်သမားကိုတာဝန်ချိန်ပြင်ပကနေဆက်လုံခြုံရေးရဲကတနက်နယ်ပစ်ခတ်ခဲ့ပေမဲ့မထိပဲနဲ့တနက်သမားကမြောက်သွားတာပါ။ဒါပေမဲ့နောက်ပိုင်းမှာအသက်19နှစ်အရွယ်ဆန်ဒီယေဂိုဒေသခံတနက်သမားကရဲကိုအကြောင်းကြားခဲ့ပြီးလက်နက်ချဖမ်းခံခဲ့ကြောင်းဆန်ဒီယေဂိုရဲမှူးဒေးဗစ်နက်စလီကဆိုပါတယ်။ပြစ်ခတ်မှုမဖြစ်ခင်တနအီလောက်အလူကတနက်သမားနဲ့နာမည်တူဂျူးဆန့်ကျင်ရေးသမားတူကမလအတွင်းကနယူးဇီလန်နိုင်ငံကဘလီတွေမှာပြစ်ခတ်တိုက်ခိုက်မှုနဲ့ကယ်လီဖိုးနီးယားပြည်နယ်အက်စကွန်ဒီတို့ကဘလီမီးရှို့ခဲ့တဲ့သူတွေကိုချီကျူးပြောဆိုတဲ့စာသားတွေအွန်လိုင်းမှာတင်ခဲ့တာပါဒီအတွက်ကိုအာဏာပိုင်တွေကဆက်လက်စစ်ဆေးမှုတွေပြုလုပ်နေပါတယ်ဖာဝေးပြစ်ခတ်မှုဟာအမုန်းတရားကိုအခြေခံနဲ့လုပ်ရဖြစ်နိုင်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးသူမိသားစုတွေနဲ့ထပ်တူထပ်မံကြေကွဲရကြောင်းသမ္မတထရမ့်ကအင်ဖီရိုမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတ
ယ်။ဒီလိုလင်္ကာနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကအစ်ချဖွဲ့တော်ဘုံခွဲတိုက်ခိုက်မှုကိုအဓိကကျူးကန်စီစဉ်သူလို့တန်ကြာရှိခံရသူရဲ့အပေနဲ့ညီကိုနှစ်ယောက်တို့ဟာလွန်ခဲ့တဲ့နှစ်ကသူတို့ပေါင်းအောင်နေတဲ့နေအိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းစင်မှာတိုက်ဆုံသွားတယ်လို့ဒီလိုလင်္ကာရဲတပ်ဖွဲ့နဲ့တေကန်ဘုံခွဲသူတွေရဲ့ဆွေမျိုးတော်ဆက်သူတွေကဒီနေ့ရိုက်တာသတင်းဌာနကိုပြောကြားလိုက်ပါတယ်။ဒီလိုလင်္ကာနိုင်ငံအရှိတ်ခံရတဲ့မှာတောက်ကြနေကစစ်တပ်နဲ့အပြန်အလှန်ပစ်ခတ်ခဲ့ကြစဉ်တိုက်ဆုံခဲ့တဲ့သူ15ယောက်ထဲမှာလနီဟာရှင်ရောဟာရှင်နဲ့သူတို့အဖေမိုဟာမက်မဟာရှက်တို့ပါဝင်တယ်လို့ရဲတပ်ဖွဲ့သတင်း၄ခုကပြောပါတယ်။အစ္စလာမ်ဘာသာကိုမယုံကြည်တဲ့သူတွေကိုတိုက်ခိုက်ကြဖို့လူမှုကွန်ရက်ကနေပြောထားတဲ့ဗီဒီယိုမှာတွေ့ရတာကဘုံခွဲတိုက်ခိုက်မှုကိုအဓိကကြိုးကင်ခဲ့သူဇာရန်ဟာရှင်ရဲ့ညီကို၂ယောက်နဲ့အဖေဖြစ်တယ်လို့သူတို့ရဲ့ရောက်ဖတ်တော်ဆက်သူနီရတ်ရှာရက်ကပြောပါတယ်။တောက်ကြနေကပြစ်ခတ်မှုတွင်တည်ဆုံသွားတဲ့သူတွေတဲက၃ယောက်ဟာလည်းအဲ့ဒီဗီဒီယိုမှာပါတဲ့သူတွေဖြစ်တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ Easter ဖွဲ့တော်တွင်တိုက်ခိုက်မှုတွေဖြစ်ချိန်ကစပြီးတော့သီရိလင်္ကာနိုင်ငံမှာစစ်တပ်ကတပ်ဖွဲ့ဝင်1000လောက်ကိုလုံခြုံရေးချထားပြီးတော့ဒီတိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့ယူဆရတဲ့ Islam အစိုးရအဖွဲ့တစ်ခုရဲ့အဖွဲ့ဝင်တွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဖြစ်ချိန်ကစပြီးတော့ဇီးရီးယားနဲ့အီဂျစ်နိုင်ငံကနိုင်ငံသားတွေပါဝင်လူ100ကျော်ကိုလည်းအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
Libya နိုင်ငံမှာ Libya အစိုးရတပ်ဖွဲ့တွေနဲ့နိုင်ငံအရှိဘက်ခြမ်းကဘိုဂျူဂျီခါလီဖာဟက်ဖတာကိုတစ်ဆာခံတဲ့တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပြီးမနေ့စနေနေ့ညကမြို့တော်ထရီပိုလီမှာလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်ခဲ့ကြပါတယ်။လေစိမ်းအနီးတစ်ဝိုက်ကိုပိတ်မှတ်ထားတိုက်ခိုက်နေပြီးပောက်ကွဲတန်၄ချိန်ကနေ၆ချိန်လောက်ထိကြားရတယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုဗီဒီယိုတွေကိုလည်းလူတော်များများကလူမှုကွန်ရက်မှာဖြန့်ဝေခဲ့ကြတာကိုတွေ့ရပါတယ်။နိုင်ငံတကာကထောက်ခံထားတဲ့ဝန်ကြီးချုပ်ဖိုင်ယက်El Saraj ဦးဆောင်တဲ့အစိုးရလက်ကမြို့တော်ထရီပိုလီကိုထိန်းချုပ်သိမ်းယူနိုင်ဖို့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာဦးဆောင်တဲ့လီဗျာအမျိုးသားတပ်ဖွဲ့ LNA ကဧပြီလအစောပိုင်းကတည်းကစပြီးတော့ကြိုးစားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2011ခုနှစ်အနာရှင်မိုမာဂဒါဖီရာဒူးကဖေရှားခံခဲ့ရပြီးတဲ့နောက်ပိုင်းလီဗျာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရှုပ်ထွေးမှုတွေအကြီးအကျယ်ဖြစ်ပွားလာနေကြတာပါ။လီဗျာကဒီလအတွင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသူ200ကျော်ရှိနေပြီဖြစ်ပါတယ်။
ကုလနိုင်ငံမှာတင်ကူပြောင်းရေးဆွေးရဖွဲ့ဖို့အတွက်ဆွေးနွေးပြောဆိုမှုတွေဟာပွင့်လင်းမြင်သာမှုရှိပြီးတော့တိုးတက်မှုရှိတယ်လို့ဆူဒန်ဆန္ဒပြပွဲကိုဦးဆောင်သူတွေနဲ့လက်ရှိအာဏာရစစ်ကောင်စီတို့ကြားပြောကြလိုက်တို့ကပြောကြလိုက်ပါတယ်။ဒါမှအိုမာအယ်ဘတ်ရှားကိုယာရုကနေဖြုတ်ချဖို့အတွက်ဦးဆောင်ဆန္ဒပြခဲ့တဲ့သူတွေနဲ့ဆူဒန်စစ်ကောင်စီတို့ကြားဇနီးနေ့ကဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပြီးတော့တို့အနေနဲ့နိုင်ငံရေးအငင်းပွားမှုတွေမချေလည်မှုတွေကိုတိုက်ဖြတ်နိုင်ဖို့အတွက်ပူးရဲကော်မတီတရားဖွဲ့စည်းသွားမယ်လို့ပြောပါတယ်။အဲဒီကော်မတီမှာစစ်ကောင်စီဘက်ကရောတိုက်ခိုက်ချင်မောင်းအဖွဲ့ဘက်ကပါအဖွဲ့ဝင်တွေပေါင်းမှာဖြစ်ပါတယ်စစ်တပ်နဲ့ဆွေးနွေးပြောဆိုမှုတွေရာရီရဆိုင်ခဲ့ပြီးတဲ့နောက်ဆန္ဒပြတဲ့သူတွေကဆွေးနွေးပွဲတွေပြန်လုပ်ဖို့ဗိုလ်ထုနေမှာသဘောတူခဲ့ပြီးတဲ့နောက်မနေ့စနေနေ့ကဆွေးနွေးမှုတွေပြန်လုပ်ခဲ့ကြတာပါဒါပြန်ဆူဒန်စစ်တပ်ဘက်ကလည်းဆူဒန်စစ်ကောင်စီဖွဲ့ဝင်3ဦးနှုတ်ထွက်တယ်ဆိုပြီးတော့ကြေညာခဲ့ပါတယ်တိုက်ခိုက်ဆန္ဒပြတဲ့သူတွေကဆိုပါစစ်ကောင်စီဖွဲ့ဝင်3ဦးဟာသမ္မတအိုမာအယ်ဘတ်ရှားနဲ့အလွန်နီးစပ်တယ်ဆိုပြီးတော့ဆွဆွဲနေကြတာပါဒါပေမဲ့ဆန္ဒပြမှုမှာပါဝင်တဲ့ဒီဆူဒန်ကွန်မြူနတီပါတီကလည်းဆူဒန်စစ်ကောင်စီရဲ့သရုပ်သားမြောက်ဖွဲ့ဝင်တဦးလည်းဖြစ်ဒုတိယခေါင်းဆောင်လည်းဖြစ်တဲ့ဟမ်မဒီလို့ခေါ်တဲ့ဟမ်ဒန်ဒဂါလိုကိုပါနှုတ်ထွက်ပေးဖို့တောက်ကြနေနောက်ပိုင်းကတောင်းဆိုထားပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့စစ်တပ်ကအာဏာကိုဆက်လက်ထိန်းချုပ်တာဒါမှမဟုတ်သူတို့လူကိုသူတို့ရွေးချယ်သွားမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 932 kHz 9300ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905လို့ပြောထုတ်လွှင့်ပေးပါတယ်ရှင
် VOA American တန်ရဲ့တနင်္ဂနွေညပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်ရဲ့ BRI ရဝမ်းနဲ့ပိုလန်မှာစီမံကိန်းမှာပါဝင်တဲ့အာရှအလယ်ပိုင်းနိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖို့တောင်းချက်ကအာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်တယ်လို့ပါကစ္စတန်ကဒီကနေ့တနင်္ဂနွေနေ့မှာပြောပါရယ်ဒေဂျင်းမြို့ BRI ရဝမ်းနဲ့ပိုလန်မှစီမံကိန်းဆိုင်ရာဒုတိယအကြိမ်အပြည်ပြည်ဆိုင်ရာညီလာခံမှာပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကအခုလိုပြောတာပါဒီညီလာခံကိုဒေါက်ဆန်းစုကြည်အပါအဝင်ကမ္ဘာနိုင်ငံပေါင်း30ကျော်ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ညီလာခံမှာအာဖဂန်ငြိမ်းချမ်းရေးနဲ့ဆက်ဆက်ပြီးဒေသရင်းအကျိုးအမြတ်တွေဖြစ်ထွန်းလာနိုင်တဲ့အကြောင်းကိုဆွေးနွေးခဲ့ကြပါတယ်နှစ်ပေါင်း40လောက်ကြာအောင်အာဖဂန်မှာစစ်ပွဲတွေဖြစ်ပွားနေတဲ့အတွက်ပါကစ္စတန်နဲ့အာရှအလယ်ပိုင်းနိုင်ငံတွေအပေါ်စီးပွားရေးအရာထိခိုက်မှုကြီးကြီးမားမားရှိတဲ့အပြင်ဒါကတရုတ်နဲ့လည်းဆက်နွယ်နေတယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။အာဖဂန်ငြိမ်းချမ်းရေးဖို့ပါကစ္စတန်ကအကူအညီပေးနေတယ်လို့အမေရိကန်နိုင်ငံကလည်းတာလီဘန်တွေနဲ့ဆွေးနွေးပွဲတွေလုပ်ပြီးငြိမ်းချမ်းရေးအတွက်ကြားဝင်ညှိနှိုင်းပေးနေတဲ့အကြောင်းကိုခန်းကအလေးနဲ့ထားပြောသွားပါတယ်။တောင်အာရှနိုင်ငံတွေလမ်းပန်းဆက်သွယ်ရေးလမ်းကြောင်းတွေနဲ့ရက်စစ်တံအားအတွက်တရုတ်နိုင်ငံကပါကစ္စတန်မှာအခြေခံအဆောက်အုံတွေနဲ့ဓာတ်အားပေးစက်ရုံတွေတည်ဆောက်ဖို့ဒေါ်လာ19သန်းကျော်ရင်းနှီးမြှုပ်နှံပေးထားတာပါ။BRI ရဝမ်းနဲ့ပိုလန်မှာစီမံကိန်းအတွက်အဓိကကျတဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံ CPEC ကိုပူးပေါင်းဆောင်ရွက်ပြီးအာဖဂန်အထိတိုးချဲ့နိုင်အောင်ဆောင်ရွက်သွားဖို့နှစ်နိုင်ငံကတိပြုခဲ့ကြပါတယ်
တောင်အာဖရိကသမ္မတဟောင်းနယ်ဆွန်မန်ဒဲလာရဲ့နှစ်တရာပြည့်နဲ့တောင်အာဖရိကနိုင်ငံမှာပထမဆုံးဒီမိုကရေစီရွေးကောက်ပွဲကျင်းပခဲ့တဲ့25နှစ်ပြည့်နှစ်ပတ်လည်အခမ်းအနားဖိုရမ်ကိုစနေနေ့ကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့ပြီးတော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့နယ်ဆွန်မန်ဒဲလာရဲ့ဇနီးဂရေ့ဆိုမီချုံတို့လည်းထက်ရောက်ခဲ့ကြပါတယ်မန်ဒဲလာဖိုရမ်အတွင်းမှာသမ္မတဟောင်းမန်ဒဲလာရဲ့ဘဝနဲ့လောက်ကန်ခဲ့တဲ့အလုပ်တွေအကြောင်းအပါအဝင်အကြောက်တရားချမှတ်လိန်သဘာဝဒဏ်သူညီများမှုစတဲ့အကြောင်းအရာတွေအထောက်အပံ့များကိုဆွေးနွေးခဲ့ကြတာပါ တမောဝါမကတော့အကြောက်တရားကခေါင်းဆောင်မှုနဲ့ပတ်သက်လို့ဩဇာလွှမ်းမိုးနိုင်တာနိုင်ငံရေးကိစ္စရပ်တွေနဲ့21ရာစုလူလူသဘောထားအမြင်တွေကိုပြောကြားတော့ခဲ့ပါတယ်။ဒါပြင်တောင်အာဖရိကတမောဟောင်မန်ဒဲလာရဲ့ဇနီးကလည်းမန်ဒဲလာရဲ့အကြီးမားဆုံးစွမ်းရည်တွေကတစ်ခုကတော့ရန်သူတွေအပါဝင်လူတယောက်ချင်းစီရဲ့ကောင်းတဲ့အချက်ကိုဖော်ထုတ်နိုင်တာဖြစ်တယ်လို့သူကပြောပါတယ်။ဒီဖိုရမ်ရဲ့အဆုံးမှာတော့သူမကအမေရိကန်တမောဟောင်အိုဘားမားနဲ့မန်ဒဲလာတို့ဟာတူညီကြပြီးတော့သူတို့နှစ်ယောက်စလုံးဟာနောက်မျိုးဆက်ခေါင်းဆောင်တွေကိုမြေတောင်မြောက်ပေးဖို့ယုံကြည်ကြတယ်ဆိုပြီးတော့ပြောကြားတော့ပါတယ်ခင်ဗျာ။
မိုဇမ်ဘစ်နိုင်ငံမှာကြာတာရင်းနဲ့နှောင်းပိုင်းတို့ကတိုက်ခတ်သွားတဲ့ Cyclone မုန်တိုင်း Kenneth နောက်ဆက်တွဲရေကြီးမြေပြိုတာတွေဖြစ်နိုင်တဲ့အတွက်မုန်တိုင်းသင်္ဍေသကလူတွေကိုဘေးလွတ်ရာကုန်းမြင့်တွေရှာဖွေပြီးနေကြဖို့အာဏာပိုင်တွေကမနေ့စနေနေ့ကတိုက်တွန်းထားပါတယ်။မုန်တိုင်းကြောင့်သေဆုံးသူ9ယောက်ရှိပြီလို့ဝန်ကြီးချုပ် Carlos de Rosario ကပြောပါတယ်။ Cyclone မုန်တိုင်း Kenneth ကြောင့်အင်ဂျီ3000ကျော်ပျက်စီးခဲ့ပြီးလူပေါင်း18000ကျော်နေရက်ဆွန့်ခွာထွက်ပြေးခဲ့ရတယ်လို့မိုဇမ်ဘစ်အမျိုးသားသဘာဝ BNDA စီမံကုကေဌာနကပြောပါတယ်နိုင်ငံမြောက်ပိုင်းကအီဘိုကျွန်းမှာရှိတဲ့အင်ဂျီ65ရာခိုင်နှုန်းလောက်ပျက်စီးသွားတယ်လို့လည်းဒေသခံဟိုတယ်ပိုင်ရှင်တဦးဖြစ်တဲ့ Kevin Record က CNN သတင်းဌာနကိုပြောပါတယ်မိုဇမ်ဘစ်နိုင်ငံစိတ်ကမ်းမြို့ဖြစ်တဲ့ပန်ပါကိုကုညီကယ်ဆယ်ရေးအဖွဲ့တွေစနေနေ့မနေ့ပိုင်းမှာရောက်ရှိနေပြီဖြစ်ပါတယ်လူသေးပျောက်များခဲ့တဲ့အင်အားပြင်းဆိုင်ကလုန်းဤတိုင်းဝင်ရောက်ပြီးတရင်6ပတ်အကြာမှာနောက်ထပ်ဆိုင်ကလုန်းနဲ့ကြုံခဲ့ရတာဖြစ်တာကြောင့်မိုဇမ်ဘစ်နိုင်ငံတမိုင်းမှာပထမဆုံးအကြိမ်တရာသီအတွင်းဆိုင်ကလုန်းမုန်တိုင်းနှစ်ကြိမ်တိုက်ခတ်ခဲ့တာလေဖြစ်ပါတယ်
တောင်ကိုရီးယားသမ္မတမွန်ဂျင်ကသူ့အနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဆက်လုပ်နိုင်အောင်ချိုးပန်းသွားမယ်လို့ပြောလိုက်ပါတယ်ကိုရီးယားနဲ့နိုင်ငံခြားဆွေးနွေးမှုဟာယာယီအချင်းတိုးတက်မှုမရှိဘဲနောက်ပြန်လှည့်ခဲ့ပေမဲ့ကိုရီးယားချွန်းဆောင်မှာငင်းငယ်ရေးဖြစ်ပေါ်လာအောင်လှုပ်ဆောင်နေတဲ့ကိစ္စကတော့နောက်ကြောင်းပြန်လှည့်လို့မရဘူးလို့ပြောလိုက်တာပါသူနဲ့မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်းတို့ဆွေးနွေးခဲ့တာတနည်းပြည့်ခဲ့ပြီးတဲ့နောက်တောင်ကိုရီးယားသမ္မတမွန်ဂျင်ဘက်ကအခုလိုပြောလိုက်တာဖြစ်ပါတယ်အင်္ဂလန်ပရီးမီယာလိဂ်အမတ်ဖေးဘောလုံးပွဲတွေဒီကနေ့ကစားခဲ့ကြတာမှာလက်စတာသင်းကအာစနယ်ကို3ဂိုးကိုမရှိနဲ့နိုင်သွားပါတယ်လက်စတာအတွက်ခိုးတွေကိုတော့TLMN နဲ့ Vardy က2ဂိုးသွင်းခဲ့တာဖြစ်ပါတယ်ကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာတော့ Manchester City နဲ့ Burnley တို့ Burnley ခွင့်မှာကစားနေကြပါတယ်ပွဲချိန်88မိနစ်ရောက်တဲ့အချိန်ထိတော့ Man City အသင်းကတကူကူမရှိနဲ့ဥဆောင်နေပြီး Man City တက်ဂိုးကိုတော့ Argentina တိုက်စုမှု Sergio Aguero ကသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ
ABLA 28ရက်တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနှစ်သက်ကူပွဲတော်ကာလကုန်ဆုံးလို့ဒီလုပ်ငန်းခွင်ပြန်ဝင်ကြမယ့်မြန်မာရွှေပြောင်းလုပ်သမားတွေထိုင်းနိုင်ငံကသူတို့လုပ်ငန်းခွင်ရှိရာကိုပြန်နေကြပြီဆိုတာပြောပြမှာပါရှင်။မြန်မာနှစ်သက်ကူပွဲတော်ရဲ့အတွင်ထိုင်းနိုင်ငံအာဏာပိုင်တွေကခွင့်ပြုထားတဲ့အခမဲ့ပြန်ခွင့်ဗီဇာ25ရက်တက်တန်းကုန်တော့မှာဖြစ်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာအလုပ်ပြောင်းဝင်ဖို့ပြန်လာကြတဲ့အလုပ်သမား3သိန်းနီးပါးရှိနေပြီဖြစ်တဲ့ကြောင့်ထိုင်းအာဏာပိုင်တွေကပြောပါတယ်။မြဝတီမဲဆောက်နေဆက်ကနေပြီးတော့ပြန်ဝင်နေကြတဲ့မြန်မာအလုပ်သမားတွေကိုစီစစ်လက်ခံဖို့လက်ခံကောင်တာပေါင်း25ခုလောက်ထိဖွင့်ပေးထားတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မဟာတကြံကာလနေရပြန်ဖို့အတွက်25ရက်အတွင်းre-entry တုံးဖို့ပေးစရာမလိုပဲအသွားပြန်ခွင့်ပြုပေးထားတာပါ။ထိုင်းဘက်ကဗီဇာကင်းလွတ်ခွင့်ပြုထားတဲ့ရက်ကုန်ဆုံးတော့မဲ့အချိန်မှာထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်လမ်းကနေဝင်ရောက်လာတဲ့လူဦးရေအလွန်များပြားနေတာကြောင့်တက္ကသိုလ်လက်ဝကအကြီးအကဲကိုယ်တိုင်လာရောက်ကြီးကြပ်ပေးနေပြီးနိုင်ငံကူးစာအုပ်လက်ခံစစ်ဆေးဝင်ခွင့်ပေးတဲ့ကောင်တာ25ခုလောက်ထိတိုးမြင့်ဖွင့်ပေးထားတယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။ကရင်ပြည်နယ်မြဝတီခရိုင်ဥက္ကဋ္ဌဦးတေစာအောင်ကတော့အခုဆိုရင်လုပ်ငန်းခွင့်ပြန်ဝင်ဖို့အတွက်ပြန်လာကြသူတွေဟာဒီအပိုင်းအတွင်းမှာပိုများနိုင်တယ်ဆိုပြီးပြောပါတယ်
။ဒီကောင်တာတော့တကားမှာဒီခုအပေါ်မှာ20ပေါ့တူတယ်ဆိုတာမှာကောင်တာတူတယ်ဆိုတော့ကျွန်တော်တို့တကားမှာကြမှာရယ်ကောင်တာတိတ်မရှိဘူး။တာမန်နယ်မှာကြကောင်တာများတာပေါ့အဲ့ဒီဘောဆိုလိုတာမှာ29 30တော့နည်းနည်းများနိုင်တယ်မှာသူကဒီဒီစာကင်းလွှင့်ပေးထားတဲ့ရက်က29 30ပြည့်မယ်လို့ကျွန်တော်အကြမ်းဖြတ်ကြည့်တာတော့မင်းပြန်တစ်ပတ်ခါနည်းနည်းများကောင်းများနိုင်တယ်မှာ
။တကြံပြန်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုဝင်ရောက်ဖို့အတွက်စောင့်နေရမှာလူကြီးများလွန်းတဲ့အတွက်မဲဆောက်မြို့လူဝင်မှုကြီးကြပ်ရုံးနေတာမကအပြင်ကလမ်းမတွေပေါ်အထိပြည့်နေတာပါ။ကြကြံပြီးလို့ပြန်လည်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေ 2,900 လောက်ရှိနေပြီလို့လဲတက္ကရိုင်လဝကဦးစီးရရှိကထုတ်ပေါ်ပြောဆိုခဲ့ပြီးမြန်မာနိုင်ငံသားတွေကိုလက်ရှိအခြေအနေမှာရေနဲ့အစားအသောက်တွေကိုထိုင်းဘက်ကပေးဝေနေတယ်လို့လည်းဆိုပါတယ်။ဒါအပြင်ရာသီဥတုပိုလွန်းတာကြောင့်မြန်မာနိုင်ငံသားတွေကျန်းမာရေးထိခိုက်မှုတွေရှိလာနိုင်တာကြောင့် ထိုင်းမြန်မာလူမှုကယ်ဆယ်ရေးအသင်းအဖွဲ့တွေကလည်းစောင့်ကြည့်ပြီးကူညီပေးနေကြပါတယ်။အေဗီလာ9ရက်နေ့ကနေအေဗီလာ30ရက်နေ့ထိနောက်ဆုံးထားပြီးလုပ်ငန်းခွင်ကိုပြန်ဝင်ကြရမှာပါ။ဗီဇာအခမဲ့ခွင့်ပြုထားတဲ့ရက်ကုန်ဆုံးပြီးတော့မှမြန်မာလူသမားတွေဟာတန်ကြီးတွေပေးဆောင်ရမှာဖြစ်ပါတယ်ရှင်။
ပြည်ညာရေးအဂရိလက်ဆောင်မှုတိုက်ဖြတ်ရေးပါဝင်တိုင်းပြည်ဖွံ့ဖြိုးတိုးတက်တဲ့အပြောင်းအလဲတွေဆောင်ရွက်ပေးနိုင်ခဲ့တယ်လို့ NLD ပါတီခေါင်းဆောင်တွေကပြောပါတယ်။ဒီလိုတိုးတက်မှုတွေရှိပေမဲ့အစိုးရအနေနဲ့ရွေးကောက်ပွဲဂရိကဝတ်တွေကိုတော့တည်တည်သားသားအကောင့်ထည့်ဖို့ပေးနိုင်ခြင်းမရှိသလိုသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအခွင့်အရေးကန့်သတ်ခံရတာတွေလည်းရှိနေတဲ့အကြောင်းပု
ကတော့ကျမတို့အခုဆိုရင်ဒီ NLD ပါတီအနေနဲ့တော့ဒုတိယလုံးဝတခဲနဲ့ထောက်ခံမှုနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့အစိုးရဖွဲ့လာခဲ့တာအခုဆိုလို့ရှိရင်ဒါတက်တန်း၃နှစ်ကိုကျော်လာခဲ့ပါပြီ။လာပိုင်းကျော်လာပြီပေါ့နော်။ဆိုတော့ဒီ NLD ပါတီအနေနဲ့ဒီ၃နှစ်တာကာလအတွင်းဖြတ်တန်းခဲ့တဲ့ဒီကာလအတွင်းမှာအားနိုင်ချက်တွေအသာချက်တွေဘာတွေဆောင်ရွက်နိုင်ခဲ့ပြီလဲ။ဘာတွေကိုတကယ်တမ်းဒီဒီကောက်ပဲကတိကဝတ်အတေအတိုင်းအကောင့်ထဲပေါ်နိုင်မှုဘယ်လောက်ရှိတယ်လဲပေါ့နော်ဒါတွေအဓိကထားပြီးတော့ဆွေးနွေးသွားချင်တာပါရှင့်ဆိုပရမဆုံးကျွန်မဟိုဆရာဒေါက်တာမျိုးညွန့်ကိုဆွေးနွေးပေးစေချင်ပါတယ်အဲဒီ NLD ပါတီအနေနဲ့လက်ရှိဒီ၃နှစ်တာကာလအတွင်းမှာပေါ့နော်အောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ခဲ့တဲ့အရာတွေဆရာဘာတွေမြင်မိပါလဲရှင
့်ကျွန်တော်တို့ဆိုးကအနေနဲ့အခုပြီးခဲ့တဲ့၃နှစ်အတွင်းမှာအဓိကလုပ်ခဲ့တဲ့ဟာကျန်းမာရေးနဲ့ပညာရေးဦးစားပြီးလုပ်ခဲ့ပါတယ်ဝိပညာရေးမှာဆိုရင်အောက်ခြေတော့မူဂျူမူလာတန်းကစပြီးတော့ပညာရေးမှာတော့ဒါတင်ဒါဖြီဆိုတဲ့စနစ်ကနေပြီးတော့စဉ်းစားတွေးခေါ်တာဖို့တော့လူ့ဘဝမှာတွေ့ကြုံလာမယ့်ပြဿနာတွေကိုဖြေရှင်းနိုင်မှုဆိုတော့အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ပြောင်းပြီးတော့ကျွန်တော်လုပ်နေပါတယ်ဒီလိုလုပ်နိုင်မှုအတွက်လည်းတော့ပညာရေးမှာကျန်းမာရေးမှာအသုံးစရိတ်တွေကိုအစတိုးပြီးကျွန်တော်သုံးစွဲနေပါတယ်ဒါကျွန်တော်ရဲ့အဓိကအောင်မြင်မှုလို့ကျွန်တော်တို့ပြောချင်ပါတယ်။ဒါကရုပ်ပိုင်းအရာပါ။နောက်တစ်ခါစိတ်ပိုင်းအရာလည်းကျွန်တော်တို့ကပြည်သူတွေကိုဖိစီးနေတဲ့အကြောက်တရားကိုတော့အတိုင်းအတာတစ်ခုကြီးကျွန်တော်ရောပါသွားအောင်လုပ်နိုင်နေတယ်လို့ကျွန်တော်တို့ဒါယုံကြည်ပါတယ်။တရားတွေကကျွန်တော်တို့လုတ်ဆောင်နိုင်တဲ့အချက်တွေကိုကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့။ဆရာဦးလာဆိုဘယ်လိုမြင်မိလဲ။ဒါဒီ၃နှစ်ကာလအတွင်းမှာဝေဖန်မှုတွေထောက်ပြမှုတွေလည်းမျိုးမျိုးတော့ရှိကြပါတယ်။ဒါပေမဲ့ဟိုအရင်ဆုံးအနေနဲ့ပေါ့နော်ဒီဆရာအနေနဲ့အတိုင်းအတာတခုတည်းဒီအောင်မင်းမြင်ဆောင်ရွက်နိုင်ခဲ့တဲ့ဟာတချို့ရောမြင်မိပါလ
ားပထမဆုံးကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကလေအကုန်လုံးနင်းနင်းထွေးထွေးနဲ့ရှစ်ချင်းခင်ခင်နဲ့တော့ဟိုတမတော်ကအဲလက်ရှိအာဏာရနဲ့ဆိုတော့နိုင်ငံရေးပါတီတွေကရဖက်လူဖွဲ့စည်းတွေကအကုန်လုံးဖြစ်ချင်တယ်ပေါ့နော်ဖြစ်ပြီးမှအဲ့လိုအမတန်ဆိုးဆိုးွားဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုတဖြည်းဖြည်းတဖြည်းဖြည်းချင်းကျင်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဘယ်ဆန္ဒဆိုးလာတော့မသိဘူးနော်ဟိုအရန်မျောလင်းကြက်များကြီးနေတော့မသိဘူးကျွန်တော်ကတော့စိတ်တိုင်းမကြောက်ဘူးပေါ့နော်ဒီပြဿနာဒီအမှိုက်ပုံကြီးရှင်ဖို့ဆိုတော့လည်းတမိုင်းရမလွယ်ဘူးဆိုတော့နားလဲပါရင်နော်စိတ်တိုင်းမကြောက်ဘူးအဲ့တော့ဒီကျွန်တော်တို့ကဒီဘက်ကလည်းဒီဒေါက်တာမြွညွန့်တို့ပေါ့နော်အဲ့ NLD ဘက်ကလည်းတက်နိုင်သမျှလုပ်တယ်အဲ့တော့လုပ်လို့မအောင်မြင်တာလည်းရှိရင်နော်အဲ့တော့ဟိုကိုပါတီလုပ်တာတော့ကောင်းမြင်မှာပေါ့ဒါပေမဲ့ကျွန်တော်ကဝေဖန်လိုက်မယ်ဆိုရင်လည်းသိ blame game ဆန်သွားမှာလည်းကျွန်တော်စိုးရိမ်နေအဲ့တော့နော်ကျွန်တော်စိတ်တိုင်းမကြောက်ဘူးအခုနောက်ပြောသလိုပေါ့ပညာရေးမှာဆိုလဲကျွန်တော်တိုးတက်မှုလည်းမရှိတော့ဆိုရှိပါတယ်เนาะဖြည်းဖြည်းချင်းတော့တိုးတက်မှုရှိတယ်ဒါပေမဲ့ကျွန်တော်နိုင်ငံတကာဆန်နဲ့ကြည့်မယ်ပြည်တွင်းမှာရှိဆန်နဲ့ကြည့်မယ်ဥမာတိုင်းရင်းသားတွေဆိုလို့ရှိရင်ဘာပြီးခင်ဘာသာစကားသင်ကြားမယ်ဆိုလဲကျွန်တော်တို့စိတ်တမ်းမချဘူးနောက်ကျွန်တော်တို့ဆိုရင်အခုငငယ်ငယ်လေးကကျွန်တော်တက္ကသိုလ်ကျောင်းသားလှူရှာမှုတွေတက္ကသိုလ်လှူရှာမှုတွေကျွန်တော်ကြည့်ပြင်လာတယ်အဲ့တော့အဲ့ဒီတက္ကသိုလ်လှူရှာမှုတွေကလည်းဟိုကျောင်းသားသမဂ္ဂလှူရှာမှုတွေကျွန်တော်စိတ်တမ်းမချဘူးဟိုနွေနွေထွေးထွေးနဲ့တကယ်အပေါ်တို့ဘေးကရင်ွယ်တဲ့ရောက်တဲ့ပုံစံဖြစ်နေတဲ့ကြောင်းသားလှူချောင်းမှုကဘေးကိုထွက်ရှင်ထွက်လိုက်အစိုးရဆန်းကျင်လိုက်တခါတကကွဲလိုက်အဲ့လိုဖြစ်နေတော့အဲ့တော့ကျွန်တော်တို့လှုပ်ဆရာတွေတော့အများကြီးပဲเนาะအဲ့တော့ကျွန်တော်တို့ဒီမှာတုတ်တက်မှုတွေရှိကျွန်တော်အမြင်ပေါ်လေဥပမာဆိုရင်ကျွန်တော်ပင်လုံးဆိုကျွန်တော်အရင်စိတ်ချမ်းသာနေเนาะပင်လုံးကရှေ့ကပြိုးခဲ့တယ်တခါဒုတိယတည်းပထမတည်းချင်းဒုတိယတည်းချင်းတတိယတည်းချင်းအဲ့လိုကျွန်တော်အဲ့လိုပုံမှန်လေးထွက်လာ result လေးထွက်လာเนาะဒါပေမဲ့မထင်မှာပဲနဲ့ဟိုအထင်ငော်တွေဖြစ်ပြီးတော့နောက်ပြန်ရှာဆုတ်တော့တာမျိုးရှိတယ်အဲ့တော့ကျွန်တော်ကတော့ဟိုဒီမိုကရေစီအပြောင်းလဲကာလမှာတော့ဒီ2008အောက်မှာလိုရတာအခက်အခဲတော့ရှိတယ်ဆိုတာအကုန်လုံးသိရပါတယ်ဘယ်ဟာဖြင့်တော့မှားနေပြီဘယ်ဟာဆော့ရမလဲဆိုတာကိုတော့ကျွန်တော်နိုင်ငံရေးအင်အားစုထဲမှာပွင့်ပွင့်လင်းလင်း
ซุนนี่ปุโลเรลอโอเคทีนี้ซุนนี่ว่าแหละไอ้อะไรซุนนี่สิจินาบาทีนี้ยังเนี่ยปัตตะปิ๊อเลยนอกไปมาซุนนี่ขึ้นมาเลยดาอะยินซุงอนีเนี่ยปอเนาะอู้อ่ะมูซอยะอเมียงเลยติขึ้นมาเลยดิตรงนี้ดากาละอื่นอเปียงเลยปอตีตะตาอเปียงเลยตุยยาละเนี่ยบาเนี่ยเมียมีบาเลยရှင်โอ้จนเราตะคู่ลงอเปียงเลยโหจนเราเนเน่โหโฟกัสลงขึ้นนะสรุปว่าทุกทะเพ็ดปอทาวณท่าสังหาเยกောက်ปวยมาต่ายแกมาจนเราเหมี่ยวเล่นแกละกาดิเฉยกันอู้ တစ်ခုပါရှိမှာကျွန်တော်ငြိမ်းချမ်းရေးကိစ္စတွေရှိမှာပေါ့နော်ဆိုအဲ့လိုကိစ္စတွေမှာအခုအချိန်နေအထိအဲ့ဒီရွေးကောက်ပွဲဂရီတွေကိုဟိုတိတိတသားကြီးအောင်အောင်မြင်မြင်ကြီးဟိုအကောင့်ထဲပေါ်ပြနိုင်တာမတွေ့ရဘူးလို့ကျွန်တော်ပြောချက်ပါဒါတစ်ချက်ပါဒုတိယတစ်ချက်ကပါလဲဆိုတော့ဟိုဒါကျွန်တော်တို့လူလူအစိုးရတက်တာဆိုလို့ရှိရင်3နှစ်ရှိသွားပြီပေါ့နော်ဆိုတော့ဒီ3နှစ်အတွင်းမှာကျွန်တော်မြင်တာကတော့ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုပါတုံသွားတယ်လို့တန့်သွားတယ်လို့ကျွန်တော်ယူဆဆိုကြပါဆိုကျွန်တော်တို့လွှတ်တော်ကိုကြည်မယ်ဦးလှစောတို့လည်းလွှတ်တော်မှာရှိပါတယ်နော်ဒီအစိုးရကိုကြည်မယ်နောက်တရားစင်ရေးကိုကြည်မယ်ဒီ3ခုရဲ့ independent ဖြစ်မှုအပြန်အလှန်ထိန်းညှိမှုကဒီ3နှစ်အတွင်းမှာထင်ထင်ရှားရှားတွေ့ရတာခက်တယ်အုပ်ချုပ်ရေးကတိတ်ပြီးတော့ influence လုပ်လွန်းတယ်လို့ကျွန်တော်အဲ့လိုထင်တယ်ဆိုတော့အဲ့ဒါကဟိုတကယ်ဆိုဒီမိုစီမတာအခြေခံအကြဆုံးပဲလို့ကျွန်တော်ပြောချင်တယ်ဆိုတော့ဒီကိစ္စမှာလည်းပဲနည်းနည်းပြဿနာရှိရလို့ကျွန်တော်ထင်တယ်နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုခွင့်တွေလွတ်လပ်စွာဖော်ထုတ်ခွင့်တွေစီဝေးခွင့်တွေဟာဟိုတကယ်တမ်းကျတော့ဟိုကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့ကျလာသလိုပဲဒီမိုစီကနည်းနည်းကျုံသွားသလိုကျွန်တော်အဲ့လိုယူဆတယ်မကျွန်တော်တို့ကိုယ်တိုင်ဟိုတလောကဆိုရင်ကျွန်တော်တို့ဖယ်ရယ်နဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲတွေကျွန်တော်ဟိုကျွန်တော်တို့ပါတီတွင်းမှာလည်းကျွန်တော်လေ့လာကျင်တာပါတယ်နောက်တစ်ခုကကျွန်တော်တို့လေ့လာထားတာတွေကိုလည်းပဲဟိုတခြားသူတွေကိုမျှဝေကျင်တာပါတယ်ပေါ့နော်ဟိုတိုင်းပြည်ကလည်းဖယ်ရယ်နိုင်ငံကိုတည်ဆောက်မယ်လို့ပြောနေတာဟုတ်ဆိုတဲ့အခါကျအဲ့လိုကိစ္စမျိုးတွေကျွန်တော်ကလှုပ်ကျင်တော့တချို့ပညာရှင်တွေကိုကျွန်တော်ကဖိတ်ပြီးတော့ဆွေးနွေးပွဲလေးတွေလည်းလုပ်တယ်ဟိုဒီကိစ္စကကောင်းတဲ့ကိစ္စလုပ်တာလေအဲ့လိုမျိုးကိစ္စတော့မှလာပြီးတော့တားတာစီးတာရှိတယ်ဆိုတဲ့အခါကျတော့နည်းနည်းတော့ဟိုစိတ်ထဲမှာကတိကောက်ဖြစ်တယ်ပေါ့နော်ဟိုကျွန်တော်အဓိကပြောချင်တာကတော့ဟိုဟိုဒေါက်တာမျိုးညွန့်တို့ပဲဖြစ်ဖြစ်ဦးနာ NLD ပဲဖြစ်ဖြစ်ကျွန်တော်တို့အစိုးရပဲဖြစ်ဖြစ်စ조사ပန်းစားအကောင့်တွေပေါ်နေရာတွေရှိပါလိမ့်မယ်ဦးနာဦးလာစောပြောသလိုပဲလက်ရှိအခြေအနေကြီးအောက်မှာအစိုးရနှစ်ခုလိုဖြစ်နေတဲ့အခြေအနေကြီးအောက်မှာလောက်ကန်ရတာခက်ခဲတာတွေကိုကျွန်တော်တို့နားလဲပါတယ်သို့တော်လည်းပဲရေးကောက်ပွဲဂရီတွေကတော့ကျွန်တော်ဟိုကုတ်ချိန်တွေပြပြဝဝအကောင့်တွေပေါ်တာကိုကျွန်တော်တတိယစာမတွေ့ရသေးဘူးလို့ကျွန်တော်ပြောချင်တယ်။နောက်ကနေ့အနေထားမှာဟိုတိုင်းပြည်ရဲ့ဒီမိုစီရဲ့အနေထားနောက်တစ်ခုကလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အနေထားတွေကကျုံလာတယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ်။
ဆိုတော့ဥက္ကမိုးဆိုထောက်ပြတယ်လို့ပဲဒီရွေးကောက်ပွဲဂတိကဝတ်တွေပေါ့နော်။ NLD ရဲ့ရွေးကောက်ပွဲဂတိကဝတ်တွေအဓိကတိုင်းနာရေးငင်းညာရေးနောက်ဒီပြည်သူတွေကိုအမှန်တကယ်လုံခြုံမှုပေးနိုင်တဲ့အုပ်ချုပ်မှုစနစ်ရှိရေးတို့ဖွဲ့စည်းပုံပြင်ရေးတို့ဒီရွေးကောက်ပွဲဂတိကဝတ်တွေကို NLD အစိုးရအနေနဲ့ဘလောက်တိုင်းတာထိအကောင့်ထဲပေါ်နိုင်တယ်လို့ဆရာဒါတော့မျိုးညွန့်နေနဲ့ယူဆမိပါလေ
ကျွန်တော်တို့အစိုးရအနေနဲ့ရွေးကောက်ပွဲကတိတွေကိုကျွန်တော်တို့ဟိုတိုင်းနာတစ်ခုဒီအကောင့်ထင်ဖို့ကြိုးစားနေတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒီဂရိကွတ်တွေကတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်တရားဥပဒေစိုးမိုးရေးပြည်တွင်းစစ်ချုပ်ငြိမ်းရေးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးအပြီးတော့ဒီ၃ချက်လုံးကလည်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးမှာတနည်းအားဖြင့်ပြန်ပြီးအခြေခံနေပါတယ်အဲ့တော့ကျွန်တော်တို့အခုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့လုပ်လိုက်ပြီးလုပ်လိုက်တာနဲ့တပြိုင်နက်ဒီပြင်ဆင်ရေးအတွက်နော်ဟန်တာတာနှောက်ရက်တာနော်အာယုံပြောင်းအောင်လုပ်တာတွေဘလောက်ပေါ်လာလဲဆိုတာပြည်သူတွေတွေ့နိုင်ပါတယ်အဲ့တော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ပြီဆိုရင်ပြည်တွင်းငြိမ်းချမ်းရေးရလဲကျွန်တော်အောင်မြင်သွားမှာပါကြံပြောရင်ကျွန်တော်တို့တိုင်းသားတွေလူချင်းနဲ့ကိုယ်ပြည်နယ်မှာနော်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြတန်းခွင့်ဒီပြင်ဆင်ရေးမှာတခါတည်းပါသွားမှာပါနော်အဲ့ဒါနဲ့အတူကျွန်တော်တို့ဒီပြည်တွင်းမှာဖြစ်နေတဲ့ပြည်ပခါတွေမှာအစိုးရကနော်အစိုးရနှစ်ရလူဖြစ်နေတဲ့အထူးဖြင့်လုံယုံရေးနဲ့ပတ်သက်ရင်တမတော်ဟာနော်ဘလူးကူမှအခွင့်အမိန်တောင်းစီရမလို့ပဲလွတ်လပ်စွာစီမံခန့်ခွဲဆောင်ရွက်ပိုင်ခွင့်ရှိနေတဲ့အနေအထားနေပြီးတော့နော်တာဝန်ယူတဲ့အစိုးရတရားကပဲအကုန်လုံးနဲ့လုံမဲ့အကုန်လုံးနဲ့တာဝန်ခံလာတဲ့အချိန်တွေမှာနော်ဒီပြည်တွင်းငြိမ်းချမ်းရေးမှာလည်းရှိဖို့အများကြီးရောက်လာနိုင်ပါတယ်နောက်တစ်ခါကျွန်တော်တို့တရားဥပဒေစိုးမိုးရေးကျွန်တော်ဥပဒေစိုးမိုးရေးမှာအခုအပရိလိုက်စားရေးမှာတော့ကျွန်တော်သိထားတဲ့ခြေလှမ်းတွေကျွန်တော်ရှိနေပါတယ်သို့တော့ကျွန်တော်တို့ကမူအဖြစ်ချရုံနဲ့မပြီးပါဘူးဒီတရားဥပဒေစိုးမိုးရေးမှာအဓိကလုပ်ရမယ်เนาะ law enforcing เนาะ personal ပေါ့ဥပဒေကိုထိန်းသိမ်းနိုင်တာမယ်ရဲတို့တပ်တို့เนาะကျွန်တော် တရားရုံးငွန်နှန်းတို့သူတို့ကကျွန်တော်တရားဥပဒေစိုးမိုးရေးမှာဘယ်လောက်လိုက်ပါနိုင်လဲဆိုတာလေဒီတရားဥပဒေစိုးမိုးရေးအောင်မြင်မှုမှာအရင်အရေးကြီးပါတယ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တကွတော့အားလုံးအောင်မြင်လာရင်ကျွန်တော်ဒီဥပဒေထိမ့်သိမ်းကြမှတ်ဖို့ပါဝင်ရမယ်ပုံကူအားလုံးရဲ့သူတို့ရဲ့ mindset ပေါ့ခံယူချက်ပါပြောင်းသွားမှာပါအဲ့ဒီဥပဒေထိန်းသိမ်းရင်မှာပါနေတဲ့ပုံကိုအားလုံးနောက်ဒီအားနဲ့ဆက်နွယ်နေတဲ့ပြည်သူတွေရနေပြီးတရားဥပဒေစိုးမိုးရေးပေါ်မှာထားတဲ့သဘောထားအဲ့ဒါတွေပါပြောင်းလဲသွားတဲ့အချိန်မှာကျွန်တော်တို့တရားဥပဒေစိုးမိုးရေးတွေ၎င်းနောက်ပြည်တွင်းငြိမ်းချမ်းရေးတွေကအရှိန်ဟုန်နဲ့တက်လာမယ်လို့ကျွန်တော်ပြောချင်ပါတယ်အရေးကြီးတာကျွန်တော်လုံ့ဝမဲ့လမ်းစဉ်ကိုလမ်းစဉ်မပြောက်ပဲပန်းနိုင်အတိုင်းဒီဇိုင်းမှတ်မှတ်လုပ်နေဖို့အရေးကြီးဆုံးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ NLD ပါတီအနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလွှတ်တော်ထဲမှာစလုပ်လာနေတာတော့ကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့ဒီအစမှာကိုပဲဒီပြင်ရေးဆိုတဲ့အဆင့်မရောက်ခင်ဒီပြင်ဖို့အတွက်လေ့လာသုံးသပ်တဲ့ပူပေါင်းကော်မတီဖွဲ့တဲ့အဆင့်မှာတော့မှဒါကန့်ကွက်မှုတွေကရှိတယ်ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးရကောတကယ်တမ်းပြင်နိုင်ဖို့ဆိုတဲ့အချိန်ဒီမှာဘလောက်ထိလက်တွေ့ကြပါသလဲဒါတော့ကျွန်တော်ဟိုဦးလာစောဆွေးနွေးပေးစေချင်ပါတယ်တကယ်ပြင်ဆင်နိုင်ဖို့လက်တွေ့ကြကြအချိန်တွေဘယ်လိုရှိပါ
ကျွန်တော်နားရတာဖွဲ့စည်းပုံပြင်ဆင်ရေးကတော့ခုနော်ကျွန်တော်လွှတ်တော်ထဲမှာ NLD ကဟို NLD လုတ်တဲ့လုတ်ရပုံမှာဝုန်းဆိုမှတ်တက်တရားတပ်ပေါ်လေးတက်မတော်ကအဲ့တော့ NLD နဲ့တက်မတော်ကြားထဲမှာတော့ကြိုတင်ညှိနှိုင်းမှုလည်းမရှိဘူးเนาะအဲ့ပုံပုံလင်းပြောရင်တော့စစ်ဖက်ရပ်ဖက်ဆက်ဆံရေးဟာချော့ချော့မှုမရှိဘူးချော့ချော့မှုမရှိတဲ့ကြားထဲမှာဖွဲ့စည်းပုံပြင်ဖို့ဆိုတာကျွန်တော်သိတိရလို့မထင်ဘူးဒါပေမဲ့ဖွဲ့စည်းပုံပြင်မဲ့လမ်းကြောင်းတစ်ခုတော့ပေါ်ခဲ့တယ်เนาะကျွန်တော်အဲ့ဒါဒီကျွန်တော်တို့ပင်လုံညီလာခံခေါ်ပြီးတော့ပင်လုံညီလာခံတဲ့မှာကျွန်တော်တို့ဒီ National Accord တွေပေါ့လေသဘောတူညီချက်တွေရတယ်ရတော့လွှတ်တော်ထဲလုံမယ်အဲ့ National Accord တွေကိုအဲ့ဒီအစိုးရနဲ့တက်မတော်ရုံးတော့ဝန်ကြီးဌာနတွေကတာဝန်ယူပြီးတော့အဲ့ဒါအကောင့်တွေဖော်မယ်ဖွဲ့စည်းပုံပြောင်းမယ်ဆိုတဲ့ဟာကို Political Framework ထဲမှာလည်းတာဝန်ခွဲပြီးချပြပြီးသားလေ50တချက်လည်းထွက်ပြီးသားအဲ့ဒီဟာကြီးကကာချောသလိုချောသွားတယ်နော်တကယ်တော့ abortion ဖြစ်သွားတယ် abortion ဖြစ်ပြီးတော့အကြမ်းမှာလွတ်တော်ထဲမှာပေါ်လာတယ်အဲ့ဒီဟာကြီးကိုကျွန်တော်တို့မလုံနိုင်ဘူးဆိုတာဘာကြောင့်လဲ NCA ကြောင့်လား NCA မအားနဲ့ချိုက်ကြောင့်လားအဲ့ဒီလက်နက်ကင်ဖွဲ့စည်း EO တွေရဲ့ကနည်းနည်းပြဿနာကြောင့်လားဒါမှမဟုတ်တက်မတော်ကဟိုပြဿနာကြောင့်လား NLD ကပဲနည်းနည်း capacity ညံ့လို့လားတိုက်နိုင်ငံရေးပါတီတွေကပဲညံ့လို့လားဆိုအဖြစ်မချနိုင်ဘူးမချနိုင်ဘူးနဲ့အဲ့ဒီဟာဇံမျောကြီးဖြစ်တဲ့ခါကြမှာအဲ့ဒီဖွဲ့စည်းပုံပြင်ဆိုတက်လာဖွဲ့စည်းပုံပြင်တက်လာရင်တော့အဲ့ဒီဟိုပုံမှန်ဟိုအခန်းဆက်နှစ်436မှာထင်ပါပဲအဲ့တော့ဒါတွေကိုကျွန်တော်ဘယ်လိုဖြစ်ရှင်းမလဲအဲ့တော့ကျွန်တော်ကတော့ဒီဖွဲ့စည်းပုံပြင်ဆင်ဆိုတာကကျွန်တော်ကတော့ဒီအကုန်လုံးပါဝင်တဲ့ပေါ့လေ all inclusive all inclusive ဆိုတာကျွန်တော် EO လည်းပါသေးတယ်เนาะအရဖက်နိုင်ငံရေးဖွဲ့စည်းလည်းပါမယ်နိုင်ငံရေးပါတီလည်းပါမယ်အာဏာရရင်လည်းကျွန်တော် NLD လည်းပါမယ်တက်မတော်လည်းပါမယ်အဲ့ဒီ one one ပြီးလုံးမှကျွန်တော်တို့ဖွဲ့စည်းပုံပြင်လို့ရမှာထင်တယ်အဲ့လိုမျိုးလွှတ်တော်ထဲမှာဆိုရင်လွှတ်တော်ထဲမှာအဲ့လိုလုပ်ရင်တော့civil military relation မကောင်းတဲ့အတွက်ကြောင့်တယောက်ကသုံးဆိုရင်နောက်တစ်ယောက်ကလေးဖြစ်နေလေအဲ့တော့ပို့ပြီးတော့ဆက်ဆံရေးဆိုးပြီးတော့အကုန်လုံးကျွန်တော်လူမှုစီးပွားရေးဒီပေါ်မှာကြရက်ရလိမ့်မယ်အဲ့တော့တိုင်းနဲ့ပြည်တွေမှာလည်းအထူးသဖြင့်အဲ့ဒီတိုင်းရင်းသားတွေဓာတ်တွေမှာဆိုလဲကရှင်မာတော်၎င်းကရင်မာတော်၎င်းရှမ်းမာတော်၎င်းရခိုင်မာတော်၎င်းအဲ့ဒီလက်နက်ကံပုံကံမှုတွေကရေရှင်မြင့်လာလိမ့်မယ်အဲ့လိုဆိုရင်ကျွန်တော်တို့ NLD ကဘလောက်ပဲကြိုးစားတိဆောက်တိဆောက်သုံးနှစ်မပြောဘဲနဲ့နောက်နှစ်တိဆောက်လဲကျွန်တော်တိုင်းပြည်တွေကောင်းမဲ့အလားလားမမြင်ဘူး
သဘောပြီးတော့လက်တွေ့ကြတဲ့နီလန်တကယ်တော့ရှိတယ်ဆိုတာမျိုးဆရာထောက်ပြတယ်လို့ယူဆပါတယ်အဲဦးအောင်မိုးစောဘယ်လိုမြင်မိလဲလက်ရှိသွားနေတဲ့ရွေးကောက်ပွဲဒီဂတိကဝတ်အတိုင်းပေါ့နော်ဒီဖွဲ့စည်းပုံပြင်ဖို့ဆောင်ရွက်တဲ့နေရာမှာလှုပ်ထုံးလုံးကြီးများမှားနေသလား
ကျွန်တော်ထင်ပါတယ်ဟိုဟာပို့ဖွဲ့စည်းပုံကိစ္စကတော့အကုန်လုံးလိုရမယ့်ကိစ္စအလွတ်တော်အတွင်းလွတ်တော်ပနှီးပေါင်းစုံနဲ့လိုရမယ့်ကိစ္စလို့ကျွန်တော်မြင်ပါတယ်အလွတ်တော်အတွင်းမှာခဏစ်စူးစမ်းတဲ့စူးစမ်းမှုကတော့လွတ်တော်အတွင်းမှာရှိရလွတ်တော်ကိုယ်စားလှယ်တွေပေါ့အထူးသဖြင့်တော့NLD ရှိမယ် USDP ရှိမယ်တပ်မတော်ကိုယ်စားလှယ်တွေရှိမယ်ဒီလူတွေကဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုတဲ့အပေါ်မှာအပြောင်းလဲရနည်းလည်းနည်းမယ်များလည်းလည်းများကျွန်တော်တို့လိုချင်တော့လည်းရရမှာရမယ်အဲ့တိုင်းသွားနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်သို့တော်လည်းပဲတကယ်တမ်းဟိုဒီမိုကရေစီအနှစ်သာရရှိတဲ့ Federal အနှစ်သာရရှိတဲ့တကယ်ဒီကျွန်တော်တို့အားလုံးလိုချင်တဲ့ Constitution တစ်ခုဖြစ်ဖို့ကတော့ဘက်ဆောင်လို့ရလိမ့်မယ်လို့ထင်တယ်တော့လွတ်တော်ရင်းအောင်လွတ်တော်ပါအောင်အကုန်လုပ်ရမယ
်မခင်ချူထွေးစီနဲ့တင်ဆက်ပေးခဲ့တဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးကံအပိုင်း1ဖြစ်ပါတယ်ရှင် VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ28ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ25 32 51နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ကြရမှာပါဒီအစီအစဉ်တွေကမှအခုအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်တရုတ်ခရီးစဉ်ကနေပါရခဲ့တယ်လို့ဆိုတော့ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်ဘူးဆိုရင်နိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့ရပ်ဝန်းတဲ့ပိုလန်မဖိုရန်အစည်းအဝေးတက်ရောက်ခဲ့ပြီးပါပြီဒေါ်ဆန်းစုကြည်ဟာနိုင်ငံပေါင်း38နိုင်ငံကအကြီးအကဲတွေပြင်သစ်ဂျာမနီဗြိတိန်စပိန်ဂျပန်တောင်ကိုရီးယားနဲ့ဥရောပသမ္မဂကအဆင့်မြင့်ကိုယ်စားလှယ်အဖွဲ့တွေအခြားနိုင်ငံနဲ့အဖွဲ့စည်းပေါင်းတရာကျော်ကကိုယ်စားလှယ်တွေနဲ့အတူကြီးကျယ်ခမ်းနားလှတဲ့အစည်းအဝေးကြီးကိုတက်ရောက်ခဲ့တယ်လို့အိမ်ရှင်တရုတ်နိုင်ငံကသမ္မတဝန်ကြီးချုပ်အပါအဝင်အဆင့်မြင့်အရာရှိကြီးတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကိစ္စတွေဆွေးနွေးတာတွေနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးတာတွေလုပ်ခဲ့ပါသေးတယ်ဒီဒီချင်းတရုတ်နိုင်ငံခီးစဉ်အတွင်းဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအကျိုးစီးပွားအတွက်ဘာတွေဆွေးနွေးနိုင်ခဲ့သလဲမြန်မာနိုင်ငံအတွက်ဘလို့ရလတ်တွေရလာအောင်စွမ်းဆောင်နိုင်ခဲ့တယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရပိုင်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ
်ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ခဲ့သမျှကိုအပိုင်း၃ပိုင်းခွဲပြီးကြည့်ရှုနိုင်ပါတယ်တရုတ်နိုင်ငံရဲ့အမြင့်ဆုံးကောင်းဆောင်သမ္မတရှီကျင်းဖင်နဲ့ဆွေးနွေးတာဝန်ကြီးချုပ်လီခေါ်ချန်နဲ့ဆွေးနွေးတာနားလည်မှုစာကြုံလွှာနဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတာဆိုတဲ့အပိုင်းတွေပဲဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံတဲ့အပိုင်းမှာတော့မူဝါဒနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးတာအရင်ဆွေးနွေးသဘောတူထားပြီးသားတွေကိုထပ်လောင်းအတည်ပြုတာမျိုးလုပ်ခဲ့ပါတယ်။အဲ့ဒီအထက်မှာရခိုင်ပြည်နယ်ကတန်တဝက်ကျော်မြင့်မွတ်စလင်တွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားပြီးမြန်မာနိုင်ငံနဲ့ပြန်ဝင်လာရေးမြန်မာအစိုးရရဲ့လုပ်ငန်းစဉ်အောင်မြင်ရေးအတွက်တရုတ်ကဆက်အကူအညီပေးသွားမယ်ကိစ္စပါပါတယ်။တစ်ဆက်တည်းရခိုင်ပြည်နယ်နဲ့ပတ်သက်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာကဝိုင်းပယ်ခံနေရတဲ့မြန်မာနိုင်ငံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာတရုတ်ကဆက်ပြီးအကာအကွယ်ပေးသွားရေးလဲပါပါတယ်။လက်ရှိမြန်မာအစိုးရကကြိုးပမ်းအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်အစိုးရကဆက်ပြီးအကူအညီပေးသွားမယ်ကိစ္စလဲဆွေးနွေးခဲ့ပါတယ်။ကျန်းနာတွေကတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုနယ်ပယ်အသီးသီးမှာတိုးမြင့်ဆောင်ရွက်ရေးဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဤပညာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေအတွက်တရုတ်နိုင်ငံကနေအမေရိကန်ဒေါ်လာတန်150ဝန်းကျင်ရှိမဲ့တရုတ်ငွေယွမ်တန်1000အကူအညီပေးမဲ့ကတိကိုလည်းသမ္မတရှီကျင်းဖင်စီကရခဲ့တယ်လို့သိရပါတယ်ဒီအချက်တွေကိုကြည့်လိုက်ရင်တရုတ်သမ္မတနဲ့တွေ့ဆုံမှုကနေဒေါ်အောင်ဆန်းစုကြည်အနေနဲ့အရင်ကတိကဝတ်ရှိပြီးသားလက်ရှိလဲလှုပ်ဆောင်နေစေကိစ္စတွေပေါ်ထပ်လောင်းတည်ပြုချက်ရလိုက်တာကလွဲပြီးတိတ်ပြီးထူခြားတာတွေတော့မတွေ့မြင်ကြရပါဘူး
ဝန်ကြီးချုပ်လီခတ်ချင်းနဲ့တွေ့ဆုံမှုတွေမှာတော့ပိုပြီးအသေးစိတ်ကြတဲ့ဆွေးနွေးမှုတွေကိုတွေ့မြင်ရပါတယ်။အဲဒီဆွေးနွေးပွဲမှာမြန်မာဘက်ကလိုလားနေတဲ့တရားဝင်ဆန်တင်သွင်းခွင့်အပါအဝင်ကုန်သွယ်ရေးဆိုင်ရာလိုအပ်ချက်တွေကိုဆွေးနွေးနိုင်တာတွေ့ရပါတယ်။လက်ရှိတရုတ်ဘက်ကတရားဝင်ခွင့်ပြုထားပြီးဖြစ်တဲ့ဆန်တန်ကြိမ်တသိန်းခွဲတန်းကိုဆက်ပြီးပေးဖို့မြန်မာနိုင်ငံကလေယာထွက်ကုန်တွေနဲ့မွေးမြူရေးအတွက်ကုန်တွေကိုတရုတ်ဘက်ကပိုပြီးဝယ်ယူသွားနိုင်ရေးဆက်ညှိနှိုင်းကြဖို့နိုင်ငံကကုန်သွယ်ရေးပမာဏတိုးမြင့်ရေးနဲ့တစ်ဖက်ကလည်းနေဆက်ကတရားမဝင်ကုန်သွယ်မှုပပျောက်စေရေးဆောင်ရွက်ဖို့ကိစ္စတွေတောင်းဆိုဆွေးနွေးတာတွေ့ရပါတယ်။တရုတ်ဘက်ကတောင်းဆိုတာကတော့ရပ်ဝန်းတဲ့ပိုလန်မှစီမံကိန်းကြီးအတွက်မ မြန်မာနိုင်ငံရဲ့လမ်းပန်းဆက်သွယ်ရေးနဲ့တရုတ်ပို့ဆောင်ရေးဆိုင်ရာအခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့ပါ။သတင်းတွေမှာအတိအကျမဖော်ပြပေမဲ့တရုတ်နယ်စပ်ရွှေလီကနေတရုတ်ရင်းနှီးမြှုပ်နှံမှုနဲ့အကောင့်ထဲပေါ်နေတဲ့ကြောက်ဖြူရင်းနှီးစိတ်ကမ်းနဲ့အထူးစီးပွားရေးဇုံအထိတိုင်အောင်လမ်းပန်းဆက်သွယ်ရေးကောင်းမွန်လာစေရေးပါ။တရုတ်ရဲ့အိန္ဒိယသမုဒ္ဒရာကိုအသုံးပြုရေးသမုဒ္ဒရာနှစင်းပေါ်လစီအကောင့်ထဲပေါ်ဖို့နေဇာကနေကြောက်ဖြူအထိအဝေးပြေးကားလမ်းတွေယထာလမ်းတွေပေါ်ပေါက်လာစေဖြစ်ပါတယ်
။ဝင်းကြီးချုပ်လီခတ်ချန်းနဲ့တွေ့ဆုံရမှာဒေါမ်ဆန်းစုကြည်အနေနဲ့တရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးမမျှမတဖြစ်နေတဲ့အခြေအနေကနေမျှမျှတတဖြစ်လာစေရေးတောင်းဆိုခဲ့ပေမယ့်တကယ့်လက်တွေ့ဖြစ်လာဖို့ကတော့ကုန်သွယ်ရေးအသာစီးရထားတဲ့တရုတ်နိုင်ငံနဲ့ခက်ခက်ခဲခဲညှိနှိုင်းရအောင်မယ့်အခြေအနေမျိုးပါ။တရုတ်ဘက်ကတောင်းဆိုတဲ့မြန်မာနိုင်ငံတဲကအခြေခံအဆောက်အုံတွေဖွံ့ဖြိုးလာရေးဆိုတဲ့ကိစ္စမှာလည်းဆေးရတဲ့မြန်မာနိုင်ငံအဖို့တရုတ်ချင်းငွေနဲ့ပဲပြန်ပြီးအကောင့်ထဲပေါ်ရမယ့်လုပ်ငန်းတွေဖြစ်နေတာမို့နိုင်ငံတကာအတွေ့အကြုံတွေကိုကြည့်ပြီးလှုပ်ဖို့လိုမလို့လှုပ်ခဲ့ရင်ကိုယ်အင်အားရှိမရှိကိုယ်အင်အားမရှိရင်တရုတ်အကူအညီကိုဘယ်လိုညှိနှိုင်းယူသင့်တယ်ဆိုတာမျိုးကြဲကြဲပြက်ပြက်စဉ်းစားသုံးသပ်ဖို့လိုပါလိမ့်မယ်။နောက်ထပ်တစ်ပိုင်းကတော့နှစ်နိုင်ငံနားလည်မှုစာကြုံလွှာထိုးတာနဲ့စာချုပ်ချုပ်ဆိုတာပါ။အစိုးရသတင်းဖော်ပြချက်အရဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနားလည်မှုစာကြုံလွှာနှစ်ခုနဲ့သဘောတူစာချုပ်တစ်ခုပဲချုပ်နိုင်ခဲ့တာတွေ့ရပါတယ်။ MOU နှစ်ခုကတော့တရုတ်မြန်မာစီးပွားရေးစင်ကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်2019ခုနှစ်ကနေ2030ပြည့်နှစ်နဲ့စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာကြုံလွှာတွေပဲဖြစ်ကြပါတယ်။MOU အဆင့်ပဲမို့တကယ်တကယ်သဘောတူညီချက်တွေရစာချုပ်တွေချုပ်တဲ့အဆင့်ရောက်တဲ့အခါကိုယ်နိုင်ငံအကျိုးစီးပွားပေါအောင်ကြိုးစားကြရအောင်ပါ။နှစ်နိုင်ငံချုပ်ဆိုခဲ့တဲ့တခုတည်းသောစာချုပ်ကတော့မြန်မာတန်အမတ်နဲ့တရုတ်တန်အမတ်တို့ချုပ်ဆိုတဲ့စီးပွားရေးနဲ့ဤပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်ပဲဖြစ်ပါတယ
်။ဒေါက်ဆန်းစုကြည်ရဲ့အခုခီးစဉ်ကိုပြန်ပြီးသုံးသပ်ကြည့်ရင်အဓိကကြတာကတော့တရုတ်နိုင်ငံဘက်ကအကောင့်ထဲပေါ်နေတဲ့ရပ်ဝန်းနဲ့ပိုလန်မစီမံကိန်းကြီးကိုထပ်လောင်းအတည်ပြုပေးတာအဲ့ဒီစီမံကိန်းကြီးနဲ့ပတ်သက်ပြီးမြန်မာဘက်ကလှုပ်ဖို့လိုအပ်တာတွေကိုအကောင့်ထဲပေါ်ပတ်မယ်ဆိုတာကိုထပ်လောင်းကတိပြုတာတွေပါပဲ။တရုတ်ဘက်ကလည်းရခိုင်ပြည်ထနာကုလသမဂ္ဂအနောက်နဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေမှာမြန်မာဘက်ကဆက်ပြီးယက်တီပေးသွားမယ်။မြန်မာငြိမ်းချမ်းရေးတရုတ်ကဆက်အကူအညီပေးမယ်ဆိုတာကိုထပ်လောင်းအတည်ပြုပေးတာကအဓိကကြပါတယ်။မြန်မာဘက်ကတောင်းဆိုတဲ့နိုင်ငံကုံသွေးရေးမမျှမတဖြစ်နေပြီးမြန်မာဘက်ကနစ်နာနေတဲ့ကိစ္စကိုတော့လက်ခံဆွေးနွေးပါမယ်လို့ပြောဆိုတဲ့အနေအထားလောက်ပဲရတာပါမြန်မာနိုင်ငံထဲမှာသတင်းကြီးနေတဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စကိုဆွေးနွေးတယ်ဆိုတာမျိုးကိုတော့မကြာမသိကြရပါဘူးတရုတ်မြန်မာဆက်ဆံရေးမှာကုန်သွယ်ရေးစီးပွားရေးအရမြတ်မြတ်တတ်တတ်ဖြစ်လာစေဖို့မြန်မာပြည်တွင်းငြိမ်းချမ်းရေးပြဿနာတရုတ်ပေါ်မိခိုနေရမှုလျှော့ချနိုင်မှုနိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့အကာအကွယ်နဲ့ယက်တည်နေရတဲ့ကိစ္စကင်းလွတ်နိုင်မှုဆိုရင်ဒီထက်တန်တမာရေးစစ်ဆန်ညှိနှိုင်းရေးနီလန်းမောင်းစုံနဲ့ကြိုးစားမှအကောင့်ထဲပေါ်လာမနိုင်ပဲဖြစ်ကြောင်းပ
ါစီတူအမင်းရဲ့ဖြည်ရင်သတင်းတုံသက်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့နားထောင်နိုင်ပါတယ်အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
ပြောရှိမှာခင်ဗျဒီသတင်းပတ်ထဲလာမယ့်မီလ3ရက်နေ့ဟာကမ္ဘာကူလတ်သမဂ္ဂကနေပြီးတော့တရားဝင်သတ်မှတ်ထားတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှိနေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပြီးတော့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့အထမံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးနားဆင်ကြရမှာကတော့မအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကန္တဖြစ်ပါရရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင် Now, by Maro, view it, it's a Torashin, it dream, Matisan little bone, Nedadilla, some beau, my lips, separation. A good old young view, you go messenger and a yelazar at Torashin, a saru lady. Now, blue a Facebook, some in our labyrinth, matcha yelazar at Torashin, a matcha lady, popia, bito, auntie Marie. Go ye dance, or a Torashinga. Didn't do the din uri, didn't set Benny the view a wine or darico, a two Jesu demise, but tomorrow told him be a season on my labyrinth, ye dovari. Tom also a Facebook account, punching our English lu ye taraba. Tuga, the Voice of America, VOA American, then, along to it, to come Thank you so much, VOA, to Jesus to Mari. I have been listening over 45 years, de. To VOA go Nadora Sinara, listen on it, Jovari, to Yelavare. Good luck. Ganga Maji, so pure, let's sit down, be lavare, she. Jesus to Mari, Uton Ushe. Demosure, Yangunga, Dora Singaro. Vue, Minglava, Genoga, Vue, Natanara, Natan set a kunitava, and Yen Arpinibari. When any alum, Gemma, Javazi, Lucidan Pilabari, Hogeva, Facebook accompanying Demo Yangon Pipari, Go Demo, two Jesu de Marino. Neneji answered Dora Sin, dear Caro, Duam, Dutijana, the Kugu, Milava, Duga. A kumene, Mauriga, Lunduare, EDM season, Pegani, Winchilu Yamlede, okay? Dago Pizabia, as you know, Mauri Yumi than Jagani, but Maria English season, Tolan Binida, Bear season, or Eniga, Tolan Bilisra, Matigani, Gilu, Mialo, Matiabao, Tamil, tomorrow, Sima, tomorrow, DVO, Igani, your eight season, Nicobe, Taya, Facebook Saminabo Mao, tomorrow, VOA, Miamava, Internet Saminabo Mao, didn't have it as Shivano, the Mem Yaniji, Angutma, Lingle, Pope, like Bari, Ema, Tachiba. A person tomorrow told me be a season, the Alon or Din to Abiram Lu, Mauriga, Lund of the season, a Hamatakun in a bowing shiny valley me. A season ago, Abiria dread Jesus to Marisha. And here in Bamwinley, Sure, they like a Bamwinley, Sure, account punching, Facebook account punching arrow. Hello, phone them up by it. FM radio gunny, pure line number, Palogani, view you not on Luyale, and my Pippi by it. Okay, no mining FM radio line number, Palogani, pure not on Luyale, Sura. ကျမဒီအဖြစ်ကိုတော်တော်လေးစဉ်းစားပေးမယ်လေမရတဲ့အတွက်ကြောင့်မလို့ပဲစိတ်မကောင်းပါဘူးလို့ပြောချင်ပါတယ်ဒါမဲ့လေနားထောင်လို့ရတာတခုရှိပါတယ်ညီမကြီးညီမကဖုန်းထဲမှာပါတယ် FM radio line ဆိုလို့ဘယ် line ကညီမရဲ့ phone ထဲမှာပေါ်နေတာလဲညီမလဲလက်မသိနိုင်လို့မဖြစ်ပေးနိုင်တာပါဒါမဲ့ညီမဒီလိုမျိုး radio ရန်ကုန်မြို့ကဗီအိုအိုင်းတော့ဒါရီကိုလှမ်းပြီးမေးကြည့်ပေးပါမယ်အဲ့မှာတခုခုထူးခြားတာရှင်းတယ်ညီမကိုမက်ဆန်ဂျာကနေပြီးတော့အကြောင်းပြန်လိုက်ပါမယ်နော်အခုလိုလှမ်းပြီးတာလဲကျေးဇူးတင်ပါတယ်အားပေးတဲ့အတွက်လဲကျေးဇူးတင်ပါတယ်ညီမကြီးနောက်ထပ်ဟိန်းသူအောင်ဆိုတဲ့တော်ရရှင်ကတော့ဗီအိုအိုင်းအမြဲတမ်းနားဆင်အားပေးလှည့်ပါရေဒီယိုခက်ကနေပြီးတော့အခုဖေ့စ်ဘွတ်ခက်ထိတိုင်အောင်ပါသ မြန်မာနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ VOE ကသတင်းတွေတင်ဆက်ပေးနေတာမှာသရရှင်နေ DR နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။ပြီးခဲ့တဲ့သတင်းပတ်တွေမှာထုတ်လွှင့်ပေးထားတဲ့သတင်းတပုတ်ပေါ်မှာသရရှင်နေတော်တော်များများထောက်ခံတာဝေဖန်ကန့်ကွက်တာတွေရေးလာကြတာတွေ့ရပါတယ်ရှင်။ April 23ရက်နေ့တုန်းကသတင်းဖြစ်ပါရင် Writer သတင်းတော့တွေအယူခံတာကိုတရားလွှတ်တော်ချုပ်ကပယ်ချတဲ့သတင်းမှာWriter သတင်းတော်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးအယူခံကိုနေပြည်တော်တရားလွှတ်တော်ချုပ်ကပလတ်လိုက်တာပါသူတို့ရဲ့မိသားစုဝင်တွေကအယူခံအောင်မြင်မယ်လို့မျှော်လင့်ထားခဲ့လို့မျှော်လင့်တယ်လို့ဖြစ်မလာပဲနဲ့သူတို့အတွက်ကြွေကဲစရာဖြစ်ခဲ့ရပါတယ်ဒီလိုမျိုးတရားလွှတ်တော်ချုပ်ကနေပြီးတော့ပယ်ချလိုက်တာဟာသတင်းရယူခွင့်အတွက်အဟန့်အတားတွေဖြစ်သွားစေတယ်လို့သူတို့လွှတ်မြောက်ဖို့နောက်ထပ်ရေဝင်နီးလန်းတွေနဲ့စူးစမ်းဆောင်ရွက်သွားမယ်ဆိုပြီးတော့သူတို့ရဲ့ရှေ့နေတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်ရင်းပြည်ပဝေဖန်တယ်တွေလည်းစုစုညံ့ညံ့ထွက်ပေါ်လာခဲ့တာပါဒီသတင်းပေါ်မှာသွားရှင်နေဒီ VOA သွားရှင်နေတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးတော့ရေးသားလာကြတဲ့အထက်မှာဆိုရင်တော့ကိုဆိုင်လင်းဆိုတဲ့သွားရှင်ကတော့စစ်တပ်ကအစတွေကရည်ရွယ်ချက်ရှိရှိဖမ်းမာတယ်ဆိုလွယ်လွယ်နဲ့လွတ်လိုက်မယ်လို့မထင်ပါရှင်းရှင်းပြောရရင်ဒီသတင်းတောင်နှစ်ဦးကိုနှစ်ရှည်ထောင်ချခြင်းအပြင်သတင်းမီဒီယာလောကသားတွေကိုကြောက်တရားဖြစ်စေတဲ့ရည်ရွယ်ချက်ပါဆိုပြီးတော့သူ့ရဲ့သဘောထားကိုအခုလိုရေးလာပါတယ
်အစိုးရကလည်းပယ်ချမယ်လို့ထင်မိသားပါမီဒီယာသမားတွေကိုအကြောက်တရားရှိအောင်ထောင်ချခြင်းလို့မတရားအကွက်ကြကြအမှုစဉ်ထောင်ချောက်ဆင်ပြီးတော့ဖမ်းဆီးပါလေဆိုမှလုံးဝမလွတ်ဘူးဆိုတာသိသားပဲဘယ်သူပါပြောပြောဂီယူဆိုင်စရာမလိုပါက ကိုကျိုးစင်သတင်းယူခဲ့တဲ့သတင်းတော်နူးကိုတော့ဂုဏ်ယူပါတယ်။သူတို့ကစစ်တပ်မတရားတပ်ဖြတ်တဲ့နေရာထိသွားပြီးတော့သတင်းယူရတယ်ဆိုတော့ဘလောက်အနေရများတယ်ဆိုတာထမင်းစားသူတိုင်းသိပါတယ်။ဒါဟုအသက်နဲ့ယဉ်ပြီးကိုကျိုးစွန့်တယ်လို့ခေါ်ပါတယ်
။နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Samuel Bacho ဆိုတဲ့သောရရှင် Facebook အကောင့်ပိုင်ရှင်ကလည်
းစစ်တပ်ကပါနေမှာတော့စစ်ထွက်တရားသူကြီးချုပ်နဲ့အဖွဲ့ကစစ်တပ်မျက်နှာမကြည့်ပဲနေပါမလားဗျာ။ဥပဒေအတိုင်းဆုံးဖြတ်မှာမဟုတ်တဲ့အတွက်လွတ်ဖို့လည်းမမြင်ပါဘူး။အခုလိုဥပဒေမဲ့စီရင်ချက်မှာရေးရှင်လို့ရေးပြီးတော့ပြည်အောင်စုတရားလွှတ်တော်ချုပ်ကအမိန့်ချတာမှန်ဩပါဘူးဒီလူနှစ်ယောက်နဲ့သူ့မိသားစုအတွက်စိတ်မကောင်းတာပဲရှိပါတယ်စီရင်ချက်ကိုတက်ထွက်တရားသူကြီးတွေကစစ်တပ်မျက်နှာကြည့်ပြီးတော့စိတ်ကြိုက်ရေးလိမ့်မယ်ဆိုတာကိုသိထားပြီးသားပါနောက်ထပ်အထူးအယူခံနဲ့ဟန်ပြစာကျွန်တော်တက်လို့တော့ရပါသေးတယ
်အစတည်းကလွတ်မှာမဟုတ်တာသိပြီးသားပါဒါမဲ့မိသားစုအတွက်စိတ်မကောင်းဖြစ်ရပါတယ်လို့ဆိုလာပါတယ်ထွန်းထွန်းဆိုတဲ့တော်ရရှင်ကတော့ Weekly Founder ကိုတတိယပါတယ်။ Democracy ဆိုတာစီကံရှိရပြီးကိုအားကိုကိုရတာပါ။ Media သမားဆိုတာခိုင်းနိုင်လို့ရတာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့အမြင်ကိုရေးလာပါတယ်။ Mekia ဆိုတဲ့ဒီ Facebook account ပိုင်ရှင်ကလည်းဒီသတင်းတောက်တီရဲ့ဒီအယူခံကိုတရားလွှတ်တော်ချုပ်ကပဲပါလာတဲ့ကိစ္စအပြင်အခုတလောစစ်တပ်နဲ့အစိုးရကိုစန့်ကျင်သူတွေနောက်ပြီးတော့ဝေဖန်တဲ့တချို့လှုပ်ရှားသူတွေကိုဖမ်းဆီးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။သူကနဝတာခေတ်ပြန်ရောက်သွားတယ်လို့ပါပဲ။နိုင်ငံရေးတကယ်လုပ်တဲ့သူတွေအားလုံးကိုနှီးမျိုးမျိုးနဲ့ထောင်ထဲပို့နေတာမြင်လို့မကောင်းပါဘူးလို့ဆိုလာပါတယ်။ဗီဒီယိုကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာကြတာတွေကိုလည်းဆက်ပြီးပြောပြပေးခြင်းပါတယ်။ဒါကတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်ပြီးတော့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးတဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့သရရှင်နဲ့သူတို့ရဲ့အမြင်တွေကိုရေးလာကြတာပါ။သူရဆိုတဲ့သရရှင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးသုံးသက်သူတို့သုံးသက်ပြတဲ့ကိစ္စပေါ်မှာသူကပြန်ပြီးတော့ရေးလာပါတယ်
။ဆရာရန်ကြီးဝေဖန်တာနဲ့တာဝန်ရှိတာမတူပါဘူး။ချုံကုံတုံးတက်တယ်ဆိုရင်ဘယ်သူတွေကဘာတွေလုပ်ခဲ့တယ်လဲသိဖို့လိုပါတယ်။ပြည်သူကိုဘယ်သူကမှမျက်စုံစာချုပ်မပြကြပါဘူး။လက်ရှိကျွန်တော်တို့တင်ထားတဲ့အစိုးရအပါအဝင်ပါပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူး
။ပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူးလို့ဒီသွားရှင်သူရကပြောလာတဲ့အချိန်မှာနောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲတိတ်ပြောယုံကြည်မှုရှိရေးလာကြတဲ့သွားရှင်ရဲ့စာရည်လည်းတော်တော်တွေးလာရလို့အဲ့ထက်ကတချို့ကိုဆက်ပြီးပြောပြပေးခြင်းပါတယ်။ထိန်လင်းဆိုတဲ့သွားရှင်ကတော့ပထမဦးဆုံးအချိန် view ကိုစာရေးတာပါတဲ့။သူပထမဦးဆုံးရေးလာတယ်ဆိုတဲ့အစားကတော့ဒီမြစ်ဆုံကိစ္စနဲ့ပဲပတ်သက်ပါတယ်
။မင်္ဂလာပါ view ကျွန်တော်ကတော့ view ရဲ့ပေးစာများအစီအစဉ်ကိုဒါပထမဆုံးပေးဖို့ခြင်းမှာ view ကိုကျွန်တော်အမြင်နားထောင်ဖြစ်ပါတယ်။အခုဟာကပြည်သူတွေကြားမှာရည်ပန်းစားနေတဲ့မြစ်ဆုံအကြောင်းပြောခြင်းလို့ပါ။အမေစုအစိုးရမဖြစ်ခင်ကချင်ပြည်နယ်မှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာပြောခဲ့တဲ့စကားရှိပါတယ်။ကျမတို့အစိုးရဖြစ်လို့ရှိရင်မြစ်ဆုံကိုဘလူသဘောတူညီမှုတွေရှိတယ်ဆိုတာပြည်သူလူထုကိုပို့ဝင်လေးလင်းချပြမယ်ဆိုပြီးတော့ပြောခဲ့ပြီးပါတယ်။အခုချိန်ထိတော့အမေစုအနေနဲ့မြစ်ဆုံကိစ္စကိုပို့ဝင်လေးလင်းချမပြသေးပါဘူး။အရင်လူတွေကိုအားနာလို့လားအားမနာပါနဲ့ပြည်သူတွေကိုအားနာပါအောင်လို့ပြောပြပါလား VOE ကျွန်တော်ကအတန်းပညာ၄တန်းထွက်ပါအမားပါရင်ခွင့်လို့တီးခံပြီးတော့ပြင်ဖတ်စီလိုပါတယ်ခင်ဗျာ
အစိုးရရဲ့ပုံဝင်လင်းလင်းချပြမှုကိုပြည်သူကလိုလားနေပါတယ်ဆိုပြီးတော့ဒီ Facebook account ပိုင်ရှင် view ရေသောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်နေရင်ဖွင့်လာကြတဲ့သောရရှင်ရဲ့စာရီကိုလည်းလက်ခံရရှိပါတယ်ရှင်မှတ်ပုံနဲ့လောက်တာအခက်အခဲဖြစ်နေလို့လာဝကရုံနဲ့ပတ်သက်ပြီးတော့ပြောချင်လို့ပါတဲ့နှိပ်စက်လုံးအားကြီးလို့ပါဆိုပြီးတော့သောရရှင်နိုင်လင်းဦးကတော့ view ကတစင်ရင်ဖွင့်လာပါတယ်ဒီလိုမျိုးရင်ဖွင့်စာတွေကလည်းတကယ်ထိရောက်ဖို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးတော့သူကရေးထားတာပါ
ကျွန်တော်တို့မောင်နှမ၄ယောက်မှတ်ပုံနဲ့၁၀နှစ်ကက်ကနေ၁၈နှစ်ကက်လဲတာတော့တစ်နှစ်ကျော်နေပါပြီအခုထိမရသေးလို့ပါသူတို့လိုအပ်တဲ့စာရွက်စာတမ်းတွေလည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတလောက်လည်းပေးထားပါတယ်အဲ့ဒါကိုနေပြည်တော်ကမရဘူးကြီးပဲပြောနေပါတယ်တစ်နှစ်ကျော်နေပါပြီမှတ်ပုံတင်ရမှပတ်စပို့ထုတ်ရမှဆိုတော့မှတ်ပုံတင်ကိုထိုင်ဆောင်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်၁၀နှစ်ကက်ကနေ၁၈နှစ်ပြန်ချိန်းတာအဲ့လောက်ချိန်ဆွဲထားပါတယ်လောက်ကရုံကိုသွားတော့သူတို့ဘာမှမထူဘူးပြောပါတယ်ကူညီပေးပါမှန်မှန်ကန်ကန်လုပ်တာပ
ါရင်ဖွင့်စာတွေတက်ဆိုင်ရာကကြားပြီးတော့ဒီလိုကိစ္စမျိုးတွေကိုထိထိရောက်ရောက်ကင်တွယ်ပေးနိုင်မှုမျှော်လင့်ပါတယ်ဆိုပြီးရေးလာတဲ့ Facebook account ပိုင်ရှင်နိုင်လင်းဦးဖြစ်ပါတယ်ရှင်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်တိတ်ချက်တဲ့တော်ရရှင်တွေအတွက် VOE ကမြန်မာသတင်းလေးတစ်ပုဒ်မြစ်တာဒေးလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။အခုတော့တင်းချစ်တဲ့တော်ရရှင်တွေအတွက်အလှည့်ပေးနေပါတယ်ရှင်။ဂေဂေးတီဆိုထားတဲ့မောင်နှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOA တင်းချစ်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ပြောလိုက်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
They took it in my dear day that my papa way Atay wa nya ga kan kwan ni ja le Atay sa ya long phya shao cha me ma ya la ku dwe Chi ta ku re ne a long phya so me Pyo se lu wa pyo se They took it in my now like came Swell and see what tools I get out Long than I get More to God to my grown mobile I see I love you so time And more like good way To the cool and I love you so many
ထူထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်เนาะ။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။အကြောင်းကိုကိုစားမနဲ့မေခွေခွေတော့ခဲ့ရဲ့။ဒီစင်နေမမလို့ပါ။မေခွေပါပဲ။ရှုပ်ပေးလိုက်တဲ့တကယ်ချင်းရမောကနာလို့ဆောင်းပါ။မကြခင်ပြလေတော့မမကြတော့ဘူး။Till a lot more not like him Tomorrow go among the soul die My soul is in a minute and to me by Job is a new way, job is a They till a lot more not like him Tomorrow go among the soul die My soul is in a minute and to me by
မေတ္တာနာကြစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုတင်းနှလာနေမနက်ခင်းမှလည်းပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးကိုငိမ့်ချမ်းနဲ့မေတ္တာနာကြတို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုလည်းနားဆင်ကြည့်ကြရအောင်ပါရှင်။
ပြည်နိုင်ငံကစံသားဆရာတယောက်ဟာလူသိထင်ရှားနာမည်ကြီးတွေရဲ့ပုံတူစီးပင်းပုံစံတွေကိုခေါင်းရည်နောက်မှာပုံဖော်ပေးနေရပါစံသားဆရာဝေါန်ဂျန်ဖန်ဟာတရုတ်ကောင်းဆောင်မော်စီတုံးကအစဘောလုံးအားကစားသမားဒေးဗစ်ဘက်ကမ်မဆုံးနာမည်ကျော်ကြားထင်ရှားသူတွေရဲ့ပုံတွေကိုခေါင်းပေါ်ကစီးပင်းမှာပုံဖော်ပေးနိုင်တာပါအမေရိကန်ကစံသားဆရာရောဘတ်ဖဲရောကထင်ရှားကျော်ကြားသူတွေရဲ့ပုံရိပ်တွေကိုစီးပင်းပေါ်မှာဖန်တီးတဲ့ဗီဒီယိုကိုမြင်တွေ့ရတာကနေပြီးတော့အားကြပြီးတော့အခုလိုမျိုးအတူကိုဖန်တီးခဲ့တာဖြစ်တယ်လို့ဆိုပါတယ်2015ခုနှစ်ကစပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အခုခါမှာတော့တဖြည်းဖြည်းလူသိများထင်ရှားလာတဲ့အတွက်ဘေးနားဝန်းကျင်ပြည်နယ်တွေကလူတွေပါသူစီမှာစီးပင်းပုံလွန်လာပြီးတော့ပေါ်ကြပါတယ်
သူကတလအတွင်းမှာနှစ်ပတ်လောက်ရွာတွေကိုလှည့်ပြီးတော့စပင်းညက်တင်တန်းတွေလည်းပေးပါတယ်သူစီမှာခုလိုမျိုးစပင်းပုံဖော်မယ်ဆိုရင်တော့တရုတ်ငွေယွမ်200အမေရိကန်ဒေါ်လာနဲ့ဆိုရင်30လောက်ကျမှာဖြစ်ပါတယ်ဒါဟာရိုးရိုးစပင်းညက်ခါလောက်ပဲယူရလဲဖြစ်ပါတယ်သူညက်ပေးတဲ့စပင်းပုံစံဟာလည်းတစ်နာရီလောက်အချိန်ယူပုံဖော်ပေးရတာဖြစ်ပြီးတော့တစ်ပတ်လောက်တော့ခံပါတယ်ရှင
်ဟောင်ကောင်ကအမှုပညာရှင်တယောက်ဟာ artificial intelligence AI နည်းပညာသုံးဆက်ရုပ်တစ်ခုကိုဖန်တီးလိုက်ပြီးတော့အဲ့ဒီဆက်ရုပ်ဟာသူ့ဘာသာသူပကြီဆွဲနေပါတယ်။ပကြီဆရာဗစ်တာဝေါင်းဟာဆက်ရုပ်တွေမှာစိတ်ကူးစိတ်တန်းရှိနိုင်သလားဆိုတဲ့မေးခွန်းကိုဖြေဆိုဖို့အတွက် AI Gemini လို့ခေါ်တဲ့ဒီတင်ယူနိုင်စွမ်းရှိတဲ့ဆက်ရုပ်ကိုကြုံရကြပန်းလုံနိုင်တဲ့ကွန်ပျူတာစနစ်ထည့်သွင်းဖန်တီးလိုက်တာပါ။အဲ့ဒီအတွက်ကြောင့်ဆက်ရုပ်ကိုဖန်တီးခဲ့သူပကြီဆရာအနေနဲ့လည်းဒီဆက်ရုပ်ဟာဘာပုံဆွဲမလဲဆိုတာကိုမသိနိုင်ပါဘူး။ဒီဆက်ရုပ်အထဲကို NASA ကရယူထားတဲ့လာကဘာရဲ့သုံးပတ်မြင်မြေမျက်နှာတွင်ပြင်နဲ့တရုတ်လေးလာရေးဂျိုဒူးကပေးပို့ထားတဲ့လာကဘာအမှောင်ဘက်ချမ်းကပုံရိပ်တွေကိုအခြေခံဒေတာအချက်အလက်တွေအဖြစ်ထည့်သွင်းပေးထားတာပါဒီဆက်ရုပ်ဟာသုံးပတ်မြင်မြင်ကွင်းပုံတွေကိုရေးချယ်ဖို့နိုင်ပေါင်း90ကြာအချိန်ယူရပြီးတော့ရိုးရာနီးနဲ့ပြုတ်လုထားတဲ့စက်ကူပေါ်မှာရေးဆွဲတာပါသူရေးဆွဲတဲ့ပကြီကားတစ်ချက်ကိုလန်ဒန်မှာပေါင်1000အမေရိကန်ဒေါ်လာ13000နီးပါးနဲ့ရောင်းချတာပါခင်ဗျာ
ကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်လူသားတွေရဲ့စိုးရိမ်တွေတိုးလာတဲ့တစ်ချိန်တည်းမှာပဲသဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့အစားအသောက်တွေတီထွင်ပြီးတော့စားတောက်လာကြတာတွေ့ရပါတယ်။မြေကမ္ဘာနဲ့အထိမ်းအမှတ်အနေနဲ့အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာစားလို့ရတဲ့အင်းဆက်ပိုးမွားများပွဲတော်ကိုဧပြီလ22ရက်နေ့ကကျင်းပခဲ့တာပါ။ပရစ်၊ဘရွက်ဆိုင်နဲ့အနှံ့ငေါလိုမျိုးအင်းဆက်တွေဟာအသားထက်ပရိုတင်းနဲ့ခန္ဓာကိုယ်အတွက်လိုအပ်တဲ့သတ္တုဓာတ်တွေအများကြီးပါဝင်ပြီးတော့တိရစ္ဆာန်အသားထက်ဆိုင်ထုတ်လုပ်ဖို့အရင်းမြစ်နည်းနည်းပဲလိုအပ်ပါတယ်။ကမ္ဘာနဲ့ကတခြားလူအဖွဲ့အစည်းတွေလိုပဲမြောက်အမေရိကတိုက်မှာကအင်းဆက်ပိုးမွားစားတောက်တဲ့အလေးထားတိုးပွားလာနေတာပါ။နယူးယောက်အခြေစိုက်ဂျိုးဆက်ဖျုန်းတို့လိုမျိုးပိုးမွားအင်းဆက်စားဖို့တိုက်တွန်းသူတွေကတော့2013ခုနှစ်ကကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့အစီရင်ခံစာကိုထောက်ပြပြီးတော့အင်းဆက်ပိုးမွားတွေကိုစားဖို့တိုက်တွန်းနေတာပါ။ယွန်းတတ်တဲ့သူများပေမဲ့လည်းအရသာရှိအောင်အမြင်လှောက်အောင်ပြင်ဆင်ချက်ပြုတ်ထားတဲ့အင်းဆက်ပိုးမွားအစားအစာတွေကိုတော့လူကြိုက်များလာလိမ့်မယ်လို့သူတို့ကမျှော်လင့်နေပါတယ်ရှင
်။မရေတနာကျော်နဲ့ကိုငိမ့်ချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။အခု VOA ကနေထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်စာဆောင်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့ပထမနာရီဝက်မှာလိုင်းလမ်မီတာ190 kHz 1595တို့ကနေပြန်လည်နားဆင်နိုင်ကြပါတယ်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တဲရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှတ်မှတ်စေအောင်ပြောပြပေးပါဦးမယ်ရှင်
။ American ပြည်တော်စု California ပြည်နယ်ပါဝေးမြို့ဂျူပီယာရှိခိုးကျောင်းပြခတ်မှုမှာလူတဦးသေဆုံးပြီး3ဦးထဏ်မင်းဒဏ်ရာရခဲ့ပါတယ်။တနက်သမား John Arnest က California တက္ကသိုလ်ကကျောင်းသားတဦးဖြစ်ပြီးပြခတ်မှုပြီးပြီးချင်းမှာပဲရဲကိုအကြောင်းကြားပြီးတော့သူကလက်နက်ချအဖမ်းခံခဲ့တာပါ။ပြစ်ခတ်မှုမဖြစ်ခင်တနားရီလောက်အလိုမှာ John Arnest လို့ကိုကိုကိုဖော်ပြထားတဲ့ဂျူးစန့်ကြီးရဲ့သမားတူကပြီးခဲ့တဲ့မန်လအတွင်းကနယူးဇီလန်ဗလီတွေတိုက်ခိုက်မှုနဲ့အော်တိုဘာလအတွင်းကပစ်စ်ဘတ်မြို့ဖျားချောင်းပြစ်ခတ်မှုတွေမှာကျူးလွန်ခဲ့သူတွေကိုချီးကျူးပြောဆိုခဲ့ပါတယ်။ဘာဝေးပြစ်ခတ်မှုကအမုန်းတရားကိုအခြေခံတဲ့လူရဲဖြစ်ကြောင်းနဲ့ထိခိုက်သေဆုံးသူမိသားစုတွေနဲ့ထပ်တူဝမ်းနည်းကြောင်းသမ္မတ Trump ကပြောခဲ့ပါတယ်။တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကအီစတာပွဲတော်ဘုံဖခွဲတိုက်ခိုက်မှုကိုအဓိကကြိုးကင်စီစဉ်သူလို့တန်တရားရှိခံရသူအဖေနဲ့ညီကိုနှစ်ယောက်တို့ဟာလွန်ခဲ့တဲ့နှစ်ရက်ကသူတို့ပုံအောင်နေတဲ့အိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းတဲ့အချိန်မှာတေဆုံသွားတယ်လို့ရဲတပ်ဖွဲ့နဲ့အသေးခံဘုံခွဲသူတွေရဲ့စီမျိုးတော်ဆက်သူတွေကရိုက်တာသတင်းဌာနကိုပြောပါတယ်တရုတ်ရဲ့ BRI ရပ်ဝန်းနဲ့ပိုလမစီမံကိန်းမှာပါဝင်တဲ့အာရှအလယ်ပိုင်းနိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖို့တောချက်ကအာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးဖြစ်တယ်လို့ပါကစ္စတန်ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဘေကျင်းမြို့ BRI ရပ်ဝန်းနဲ့ပိုလမစီမံကိန်းဆိုင်ရာဒုတိယအကြိမ်အပြည်ပြည်ဆိုင်ရာညီလာခံမှာပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကအခုလိုပြောလိုက်တာဖြစ်ပါတယ်။
တတိယနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမှတ်မှတ်စင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါရဲ့ရှင်။တနင်္
VOA ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာမျိုးပါရှင်
This program has come to you from the Voice of America, Washington.